ဘုဒ္ဓမတာရ10ရက်9လ2003ခုနှစ်သင်္ခါရအနိစ္စသစ္စာတရားရှုွက်65မိနစ်ဘလုတ်ပေး plus မျက်စိဥဒါလေးမိတ်ထားပါခြေထောက်နဲ့လက်ကအစဉ်ပြေလိုပဲထားလို့ရပါတယ်စိတ်ကိုနာလီပြားမှာပဲဖြစ်ဖြစ်ရင်းမြုံမှာပဲဖြစ်ဖြစ်တဏှာမှာပဲအစမပြတ်တပြီးကတ်တာကိုယ့်ရဲ့စိတ်ကိုအလုပ်ပေးထားပါသွေးစိတ်တွေမဝင်စေနဲ့စိတ်ကိုတခြားဥမြောင်းစေနဲ့တကယ်ရှိတာကတဘောခန္ဓာလေးတွေပါအခုမှပေါ်လာတဲ့ဖြစ်တဲ့တဘောလေးတွေလှုပ်တဲ့တဘောလေးတွေတည်တဲ့တဘောလေးတွေကြားတဲ့တဘောလေးတွေဒီတဘောလေးတစ်ခုခုပဲတဏှာမှာဆက်မပြတ်တတိကတ်ထားပါအသက်ရှူခြင်းနဲ့စိတ်ရှူထုတ်ခြင်းနဲ့စိတ်ဆိုတာအခြားစိတ်တွေရှင်အဖြစ်များတဲ့တက်ဆောင်အင်းတဲ့စိတ်ပါဘောတတိမထားလဲဝိညာဉ်ထွက်နေရတော့ရှိနေတာလေဒီဝိညာဉ်ထွက်နေတဲ့နာလိပြားနဲ့ထိပ်ကြိုက်လို့ပေါ်လာတဲ့သဘောလေးတွေဒီထိတယ်ဆိုတာလည်းအချိန်တိုင်းအချိန်တိုင်းရှိနေတာပါအသက်ရှူသွင်းခြင်းနဲ့စိတ်ဆိုတာရှိပြီးတာနဲ့ပြတ်သွားတာပဲအသက်ရှူသွင်းခြင်းနဲ့စိတ်နဲ့ရှူသွင်းတဲ့ရုပ်ပေါင်းပြီးဖြစ်တယ်ပေါင်းပြီးပြတ်တယ်စိတ်ကဖြစ်ပြီးပြတ်တယ်ဆိုရင်သူကြောင့်ဖြစ်တဲ့ရုပ်ကလည်းဖြစ်ပြီးပြတ်ရပါလေအဲဒါကြောင့်မလို့ထိတဲ့သဘောလေးတွေကလည်းအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ဝင်နေရတယ်အချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ဆက်နေရတယ်အချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ပဲနာလီပြားဆိုရဲရုပ်ကလည်းတန်စိတ်ဟုလူဟာရတွေကအစာထိုးနေတဲ့အတွက်အချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ပါပဲဒီအစ်စ်တွေတိုက်ဆိုင်လို့ပေါ်လာတဲ့သင်္ခါရတရားဆိုရဲရှိတဲ့သဘောလေးဒီသဘောလေးကိုပဲနာလီပြားမှာအစမပြတ်တိကတ်ထားလှုပ်တယ်ဆိုရင်လည်းဉာဏ်ရုံလေးမှာလှုပ်တဲ့သဘောလေးပေါ်နေမယ်ဒီဝင်နေခွက်တွေကအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ဆိုတော့သူကြောင့်မလို့ဖြစ်ပေါ်လာတဲ့ရင်ညိုလေးမှာလှုပ်တဲ့ပုံလေးတွေကလည်းအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်တွေပါပဲအခုပေါ်တာဘယ်အခုသိရမယ်အတွင်းစိတ်တွေမဝင်သေးနဲ့မပေါ်တဲ့အချိန်လည်းမရှိဘူးကိုယ်ကလည်းအစမပြတ်လာပြီးတော့မှသိနေနေပါကိုယ်ကနှစ်ဖူးအထက်မှာတတိကတ်ထားလို့သိတဲ့စိတ်လေးပေါ်လာတယ်ဆိုရင်လည်းဒီစိတ်ကအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်တွေပေါ်နေတာပါတတိထားတဲ့စိတ်လေးကလည်းတတိထားပြီးပြတ်သွားတာပဲဝတ္တနီယာမှာအစမပြတ်တတိကတ်ထားပေါ်လာတာဘယ်အစမပြတ်လာပြီးတော့မှသိပြီးနေပါကိုယ့်ရဲ့စိတ်ကိုလကားမထားနဲ့နာမပေါ်နေတဲ့စိတ်ကလေးရလဲအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်ဒီအသာထူးနေပါလေနားကြီးရလဲအစ်စ်စက္ကန့်တိုင်းစက္ကန့်တိုင်းနားကြီးရလဲအစ်စ်အစ်စ်ဒီအသာထူးနေပါလေဘုရားအာထုမှုကြောင့်ပေါ်လာတဲ့အတန်ကလည်းအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်နာကြီးရလဲအစ်စ်ဒီနှစ်ခုတိုက်ဆိုင်လို့ပေါ်လာတဲ့ကြားစိတ်ကြီးရလဲငကွားမရှိဘူးလို့ဖြစ်နေတဲ့နာကြီးနဲ့အတန်ကဖြစ်ပြီးပြည့်တဲ့သင်္ခါရတရားဒါကြောင့်မလို့ပေါ်လာတဲ့ကြားစိတ်ကြီးရလဲကြားပြီးလာနေပြက်ပါတယ်လုံးကြားစလုံးပြက်ပဲမကြားတဲ့အချိန်မှာလဲမကြားတာတည်တဲ့စိတ်လေးရှိပါတယ်ကြားတဲ့အချိန်မှာတော့ကြားတဲ့စိတ်ဒီစိတ်ကလေးကြီးအချိန်တိုင်းအချိန်တိုင်းအစ်စ်အစ်စ်တွေစားထူးနေတယ်မကြားတဲ့အချိန်မှာကြတော့မကြားတာကိုသိတဲ့စိတ်ရှိပါတယ်ဒီစိတ်ဆိုတာလည်းတသမတ်ကြီးခိုင်မြဲနေတာမဟုတ်ဘူးမကြားတာကိုသိတဲ့စိတ်လေးကလည်းနောက်အတန်တစ်ခုမပေါ်လာမချင်းမကြားတာသိတဲ့စိတ်လေးတွေဖြစ်ပြီးပြည့်နေပါတယ်ဟောဒါလေးကိုသတိထားနေရမယ်စိတ်ချင်ကြားရင်စိတ်ကိုသတိထားပါဒီကြားတဲ့ဆိုတာတော့မှဒီအတန်တစ်လုံးမှာတော့မှအတန်ကဖြစ်ဖြစ်ပြောတဲ့အခါကျတော့ဒီတိအားကောင်းလဲဆိုရင်ဒီအတန်တစ်လုံးပါပဲအချိန်တစ်ချိန်သုံးချိန်လောက်ကိုတတိထားနိုင်ပါလေတတိအားကောင်းရင်အားကောင်းတော့အတန်ဆက်ဆွတ်လာတာနဲ့ကိုယ်ချင်းချင်းတတိထားလိုက်တော့ငယ်လောက်ရောက်သွားတဲ့အခါတစ်ခါတတိထားလိုက်ကိုယ်ထပ်ပြန်တလဲလဲတတိကတ်ထားမယ်ပြောတာဘာရညာရမတွေးနဲ့စိတ်ကိုချောင်းမြောက်သိနဲ့တဏှာမှာပဲအစမပြတ်တတိကတ်ထားပါကိုယ့်ရဲ့တမာဒီလေးတည်လာအောင်လို့ကိုယ်စိတ်လေးတည်ငြိမ်အောင်လို့ဓာရီရချိန်တိုင်းမှာပဲဖြစ်ဖြစ်ရင်းညုံမှာပဲဖြစ်ဖြစ်လက်ပူးထက်မှာကိုယ်တတိကတ်ထားရင်လည်းဖြစ်ဖြစ်နားမှာပေါ်နေကြားတဲ့စိတ်ကလေးတွေကိုပဲဖြစ်ဖြစ်ကိုယ်တဏှာမှာအစမပြတ်တတိကတ်ထားရုံပဲစိတ်ကလေးတည်ငြိမ်အောင်လို့တတိထားပါများရင်အာယုံကိုညွတ်တတ်တဲ့စိတ်ကလေးကဘုံညွတ်ညွတ်ညွတ်တဲ့စိတ်တွေနဲလာပါလိမ့်မယ်စိတ်ကတည်ငြိမ်ငါလေးလေသဘောလေးတွေကိုဆက်မပြတ်သိနေနေလေသဘောလေးတွေအစ်စ်အစ်စ်တွေဆက်မပြတ် အသာထိုးနေတယ်ဆိုတာသိနေပြီပဲကြားတဲ့စိတ်ဆိုတာကလည်းဦးဇေယျမြင်မြင်ပြောတယ်ဆိုရင်ကြားတဲ့စိတ်လေးကမြင်မြင်ပြက်တယ်နင်းနင်းပြောရင်နင်းနင်းပြက်တယ်ဒီလိုမျိုးမဟုတ်ပါဘူးကြားတဲ့ဆိုရင်ဟောပြက်ပြီဦးဇေယျဘယ်လိုပဲပြောရင်ဖြစ်သေးမြင်မြင်ပြောတာလည်းနားမပေါ်ရင်ကြားတာလည်းအခုကြားအခုပြက်ပါပဲဒီလိုတစ်လုံးတော့မဆုံးနေဘူးကြားပြီးတာလည်းပြက်ပြီကြားပြီးတဲ့ဆိုပြက်ပြီအခုကြားအခုပြက်ပဲဒီတော်လေးတွေကိုဆက်မပြတ်တတိကတ်ထားပါ။ဉာဏ်ဉာဏ်ပြောရဲဆိုရင်တော့သလုံးကိုတစ်ခါတော့ပဲတတိထားနိုင်နေတယ်။နင်းနေပြောရဲဆိုရင်တော့သလုံးကိုနှစ်ခါသုံးခါတော့တတိထားနိုင်နေတယ်။အခုပဲစိတ်ကိုလေ့ကျင့်နေတာပါ။ဘာလို့တတိထားမှလဲဆိုတော့အခုပေါ်စဲပေါ်စဲတဘောလေးတွေကိုတတိထားမှပြောတာ။သင်္ခါရတရားကိုတတိထားမှသင်္ခါရတရားပေါ်လာမှမသိရင်ကြက်တာလည်းမသိတော့ဘူး။အခုပေါ်လာဦးပဲအခုသိပါကျန်တာတွေကိုမသိနဲ့ကျန်တာတွေကိုသိနေမယ်ဆိုရင်ဘောအတိတ်ကအကြောင်းတွေကိုစဉ်းစားနေရဆိုရင်မရှိတော့တာတွေကိုဖြစ်ပြီးပြက်ပြီးခဲ့တာမှတူစားမှမကြံခဲ့တော့ဘူးဘောတန်ရောစဉ်ညှိနေလို့အတိတ်ခံတာဟုတဏှာနဲ့ညှိနေလို့အဲ့ဒီတဏှာကိုဖျက်ရမှာဒါကြောင့်မလို့အတိတ်ကိုမတွေးပါနဲ့အနာဂတ်ကိုလည်းမစဉ်းစားနဲ့အနာဂတ်မှလည်းငားမဟုတ်ဘူးအတိတ်ကလည်းငားမဟုတ်ဘူးအနာဂတ်ခန္ဓာတွေကိုလည်းဘောငားခြင်းနေတော့ကျင်းတော်ရည်တွေးနေမှာပဲအဲ့ဒီတဏှာကိုဖြတ်မှာအဲ့ဒီတဏှာကိုဒုက္ခပေးနေတာမတွေးနဲ့အခုပေါ်လာ ਉਹ ပဲအခုသိမရှိတာတွေကိုတတိမသားနဲ့အနာဂတ်ခန္ဓာတွေဆိုတာမရောက်သေးဘူးအနာဂတ်မှာလာမဲ့သင်္ခါရတရားတွေကလည်းဖြစ်ပြီးပြက်တာပဲအခုပြစ္ဆုတ်ကံပေါ်တဲ့သင်္ခါရတရားတွေကလည်းဖြစ်ပြီးပြက်တာပဲဘာမှမထူးဘူးဒီမှန်တရားကိုပမ္မန္တနယ်သိဖို့ရည်ကြည့်တယ်ဒီသင်္ခါရတရားတွေဖြစ်ပြီးပြက်တာကိုမသိတဲ့အတွက်ကိုယ်နဲ့ဘာဖြစ်လို့လို့ဒီနေ့ဘာဖြစ်လို့လို့အတိတ်ကလုပ်ခဲ့တာတွေပဲမှားနေသလားမှန်နေသလားဒါတွေကိုပြန်ပြောမှမတွေးနဲ့ဘာမသိလို့တက္ကာဒိဋ္ဌိမပြောရင်တော့ပစ္စန္နန္ဒိယကံတော်မှကျူးလွန်နိုင်တာပဲဘာမသိလို့လုပ်ခဲ့တာတွေကိုနောက်လာလေရောင်းနေတဲ့ပြန်ပြောလည်းမစင်စားနဲ့အခုပေါ်လာ ਉਹ ပဲအခုသိပါပစ္စုပန်ပေါ်စဲပေါ်စဲတဘောခန္ဓာလေးတွေအဲ့ဒါကိုယ့်ရဲ့အရှိပဲကိုယ်သက်ရှင်လာဒီခန္ဓာနဲ့သက်ရှင်လာဒီကနာဝဲဆက်မပြတ်တတိကတ်တာမရှိတာတွေကိုတတိထားရင်မရှိတာတွေကိုတွေးနေမယ်ဆိုရင်မရှိတာတွေကိုစဉ်းစားနေမယ်ဆိုရင်ဒါအရှိနဲ့အတိနဲ့မကိုက်တဲ့အတွက်လောဘဖြစ်ခြင်းဖြစ်မယ်ဒေါသဖြစ်ခြင်းဖြစ်မယ်မောဟဖြစ်ခြင်းဖြစ်မယ်ဒါကြောင့်မလို့ရှိတာကိုသိဖို့ကြိုးစားပါတကယ်ရှိတာအခုပြစ္ဆုတ်ပန်ကြားစဲကြားစဲသဘောခန္ဓာလေးတွေထိစဲထိစဲဝိကလိနဲ့နာရီတာနဲ့ထိခိုက်လို့ထိစဲထိစဲသဘောခန္ဓာလေးတွေညညလေးမှာပေါ်တဲ့လှုပ်တဲ့လှုပ်တဲ့သဘောခန္ဓာလေးတွေကိုယ်သက်ရှင်အာရိခန္ဓာနဲ့သက်ရှင်အောင်ဒါကိုသိဖို့အရေးကြီးတယ်ဒါဖရားရဲ့အဆုံးအမကျုံလို့အခုလိုမျိုးကိုယ်ခန္ဓာအစ်စ်ကိုကိုယ်သိခွင့်ရတာပါသင်္ခါရတရားဆိုတာကိုသိခွင့်ရတာပါဒါနာကွယ်သွားရင်ဒီတန်လည်းကြောမဲ့ဆိုမဲ့လူမရှိတော့ဘူးအတိတ်ကလည်းငါပဲပြစ်ထုတ်ပန်လည်းငါပဲအနာဂတ်လည်းငါပဲတတန်ညာလုံးလည်းငါပဲဘယ်တော့မှမရှိခဲ့တဲ့ငါ우ငါတို့ဖြစ်နေတဲ့အစွဲဘယ်တော့မှမပြုတ်ဘူးအလုံးစုံတော့သွေးပူကံမှုတွေဖြစ်ရတာကိုယ်ကကိုယ်ရတာတဲ့ခန္ဓာအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြင်းစီးနေတဲ့ဒုက္ခသစ္စာဆိုတာမသိလို့အများအားဒုက္ခရောက်နေတဲ့ခန္ဓာကြီးကိုအနေအကျဘေးရှင်းနေနေတာနဲ့ပဲအများအားသွေးပူပန်နေရတာသာဖို့ပူရတယ်ဝှဖို့ပူရတယ်နေဖို့ပူရတယ်သေဖို့ပူရတယ်တော့ဘွားတယ်ပူရတာပဲဘယ်တော့မှမပူရတဲ့ဘွားမသေးရတဲ့ဘွားညိတ်ကြီးရဲ့မကြတဲ့ဘွားဟုဘယ်တော့မှမတွေ့ရဘူးဆိုတာဟိုကကိုရလာတဲ့ခန္ဓာဟုငါးကောင်းစာရှင်နေလို့အထင်မှားနေလို့ညမဖြစ်တာတော့မှညိတ်ကြီးရဲ့မကြတာတော့မှဟိုကကိုဘွားလေးတော့ကိုခင်တွယ်နေတဲ့အတွက်တေးရမှာတော့ပူရတာပဲပတန်နေရာလုံးတော့ကမင်းငင်းတဲ့ဘွားကိုမတွေ့ခဲ့ပါဘူးဒါကြောင့်မို့လို့ခုဖျားရဲ့သုံးပါတိုင်းလိုက်နာရှင်းပြန်တယ်ဆိုရင်တော့ဒီတော့ကမီငိမ့်တဲ့ချမ်းသာမကောင်းမတတ်မကြောက်မကြပဲနဲ့အေးအေးချမ်းချမ်းကိုငိမ့်စိတ်ငိမ့်တဲ့ချမ်းသာအစ်စ်ကိုရရှိဖို့အတွက်တကယ်ရှိတဲ့ခန္ဓာအစ်စ်ကိုပဲဆက်မပြတ်တည်ကပ်ထားပါဘာတွေးစိတ်မှမဝင်စေနဲ့စိတ်ကိုတခြားဘုံရောက်စေနဲ့အခုပေါ်လာ ਉਹ ပဲအခုတိပေါ်လာတာသင်္ခါရတရားပဲဒီသင်္ခါရတရားကအနိစ္စဆိုတာကြားတာနဲ့ပြက်ပြီ၊ထိတာနဲ့ပြက်ပြီ၊လောက်တာနဲ့ပြက်ပြီ။ပေါ်တာနဲ့ပြက်ပြီလား။ မွေးရဲစွာနဲ့သိပြီးသားအချိန်တိုင်းအချိန်တိုင်းအသေးအစ်စ်တွေပေါက်ပြန့်ပြည့်စည်နေတာအသေးအစ်စ်တွေစားထိုးနေတာအဲသင်္ခါရတရားပဲဒီသင်္ခါရတရားပေါ်လာဒီမှာအနိစ္စသိနေတယ်သင်္ခါရတရားပေါ်လာမသိဘဲနဲ့ယောက်ျားတွေမိန်းမတွေခြေတွေလက်တွေခေါင်းတွေပဲမြင်နေပဲဆိုရင်တော့ဘယ်တော့မှအနိစ္စဆိုတာနားမလည်နိုင်ဘူးခရီးဝတဲ့ခန္ဓာ၅ပါးဒုက္ခတစ္ဆာဆိုတာနားမလည်နိုင်ဘူးစိတ်စိတ်တိတ်ယုံနိဗ္ဗာန်ဆိုတာကိုနားလည်နိုင်မှာမဟုတ်ဘူးအခုပေါ်လာဦးပဲအခုသိပါခြေတွေလက်တွေခေါင်းတွေကိုမမြင်သေးနဲ့။ဘာတွင်းစိတ်မှမဝင်သေးနဲ့။ကိုယ်စိတ်ကိုမနေမနာလေးလှုပ်ပေးထားပါ။နိုင်ရချိတိုင်းမှာပဲဖြစ်ဖြစ်၊ရင်းညွှန်းမှာပဲဖြစ်ဖြစ်၊နားမှာပေါ်တဲ့ချားစိတ်လေးတွေကိုပဲဖြစ်ဖြစ်။သိက္ခာလာတရားပေါ်တာသိဖို့ပဲအရေးကြီးပါတယ်။ဘယ်နေရာမှာစိတ်ကိုထားရဲဆိုတာအရေးမကြီးဘူး။နိုင်ရမှာထားပြီးတော့မှသဘောလေးတွေပေါ်တာကိုမသိရင်လည်းအလကားပဲ။ဘယ်နေရာမှာပဲကိုယ်စိတ်ကိုစိုက်လိုက်ပြီးဖြစ်စေသိတဲ့သဘောလေးတွေကတခါကလေးခေါင်းဆောင်ပြီးတော့မှပေါ်လာနိုင်မယ်သိတဲ့သင်္ခါရတရားလေးတွေခေါင်းဆောင်ပြီးပေါ်ရင်ပေါ်လာမယ်ခံစားတဲ့ဝေဒနာသင်္ခါရလေးတွေသင်္ခါရတရားလေးတွေခေါင်းဆောင်ပြီးပေါ်ရင်ပေါ်လာမယ်ဒီခန္ဓာတစ်ခုလုံးကသင်္ခါရတရား30ဘုံလုံးကလည်းသင်္ခါရတရားပဲအရှိတ္တဝါရီအကုန်လုံးသင်္ခါရတရားပဲဒါကြောင့်မလို့ဘယ်နေရာမှာပဲတတိကတိဖြစ်စေကိုယ်ခန္ဓာထဲမှာပဲတတိထားပါဘယ်နေရာမှာပဲတတိကတိဖြစ်စေသဘောလေးတွေပေါ်နေလိမ့်မယ်ယူကခေါင်းဆောင်ကြီးပေါ်တဲ့အခါကျတော့ပူတဲ့သဘောလေးတွေပူတဲ့သင်္ခါရတရားလေးတွေပူပြီးပြည့်နေတာပဲအေးတဲ့သဘောလေးကခေါင်းဆောင်ကြီးပေါ်ရဆိုရင်လည်းအချိန်တိုင်းအချိန်တိုင်းအေးတဲ့သဘောလေးတွေဖောက်ပြန်ပြည့်စည်နေတာလက်တဲ့သဘောလေးတွေအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြည့်စည်နေတာငြိမ်းတဲ့သဘောလေးတွေအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြည့်စည်နေတာဓာတ်ကြီးလေးပါရဲ့သဘောတွေဖောက်ပြန်ပြည့်စည်နေတာကိုရုပ်လို့ခေါ်ပါတယ်အတိအကျဆိုတာကမားလည်းပြောတယ်ပေါ့မားလည်းမရှိရင်ပြောတာရှိတယ်သေဇောဒဆိုတာပူတဲ့အေးတဲ့ဘောပူတာမရှိရင်အေးတာရှိတယ်ဝါယောဒဆိုတာလှုပ်တဲ့ငြိမ်းတဲ့ဘောလှုပ်တာမရှိရင်ငြိမ်းတာရှိတယ်ရုပ်ကထင်ရှားတယ်ဓာခန္ဓာ၅ပါးပဲပေါင်းပြီးဖြစ်တာပဲယုံကြည်ပဲသူ့အနေနဲ့သူဦးဇင်းတို့သတိမထားတဲ့နေရာမှာစိတ်မရောက်တဲ့နေရာမှာလောကသူ့အနေနဲ့သူဖောက်ပြန်ပြည့်စည်နေတာဦးဇင်းတို့ကမသိဘူးမသိလိုက်တဲ့ခန္ဓာ၅ပါးပေါ်လာတာခန္ဓာ၅ပါးပဲအဲဒီမှာယုကခေါင်းဆောင်ပြီးပေါ်ရင်ပေါ်မယ်ဝေနာခေါင်းဆောင်ပြီးပေါ်ရင်ပေါ်မယ်စိတ်ကခေါင်းဆောင်ပြီးပေါ်ရင်ပေါ်မယ်မတ္တာတတဲ့စဉ္ညာခန္ဓာခေါင်းဆောင်ပြီးပေါ်ရင်ပေါ်မယ်စေတသိက်ပြီးတော့စေတောရဲ့သင်္ခါရခန္ဓာဆိုရဲ့စေတသိက်လေးတွေကခေါင်းဆောင်ပြီးပေါ်ရင်ပေါ်နိုင်တယ်ကိုယ်တမာရီအားကောင်းလာတယ်ဆိုရင်လက်ကျင်မှများလာတယ်ဆိုရင်ဒီချားဖို့စေတောတာဝိညာဉ်စိတ်ကလမ်းပြီးတော့မှညှို့လိုက်တာဒီစိတ်စောတဲ့သဘောလေးတွေကမြေအောင်ခံလာနိုင်ပါလိမ့်မယ်။တကယ်ရှိတာကတော့ဒီခန္ဓာ၅ပါးပဲရှိတယ်။ဒီခန္ဓာ၅ပါးရဲ့သဘောလေးတွေကိုတစ်ခုခုတွေ့နေပြီးတာပဲ။စိတ်ကိုဘယ်နေရာမှာပဲထားပြီးဖြစ်စေဒီသင်္ခါရတရားဆိုတဲ့သဘောလေးတွေကိုတွေ့ဖို့ပဲရည်ရည်ရှိတယ်။ဒီစိတ်တသိယုတ်ဆိုတဲ့ပရမတ္ထတရား၄ပါးရဲ့၃ပါးဒါကိုပိုင်ပိုင်နိုင်နိုင်သိရမယ်။ပရမတ္ထတရား၄ပါးမှာစိတ်စိတ်တည်းရုပ်ဆိုတာကသင်္ခါရတရားဒုက္ခတစ္ဆာသင်္ခါရတရားဆိုရင်ဒုက္ခတစ္ဆာပဲဖြစ်တယ်ဖြစ်တယ်ဖြစ်တယ်ပြည့်တယ်ချိန်တိုင်းချိန်တိုင်းဖောက်ပြန်ပြည့်စည်နေလို့နိဗ္ဗာန်ဆိုတာကအတ္တကတတရားမပြုတ်မပြင်းမဲနဲ့မပေါင်းမပြန်မပြည့်မစည်းပဲနဲ့ခိုင်ခန့်တည်နေတဲ့တရားသင်္ခါရတရားကိုသိမှအတ္တကတကိုသိမယ်အခုသင်္ခါရတရားကိုသိတယ်ဆိုရင်အကယနာပုထုဇဉ်ပဲသင်္ခါရတရားလေးတွေခန္ဓာထဲမှာပေါ်လာတာကြားတဲ့သဘောလေးတွေပေါ်လာတာဘာသာဉာဏ်ဆိုတာနောက်မှသိတာအဲဒီတဲ့စိတ်ကိုမဖြစ်စေနဲ့သဘောလေးပေါ်လာဟုသိကြားတဲ့သဘောလေးတွေဒီခုခုဆက်လက်ပြတ်ပေါ်နေဒါလေးကိုမိအောင်ဖမ်းနောက်ကတော့သိကြလဲသိနေတယ်ကိုသတိအားကောင်းလာရင်ဘာသာဉာဏ်တော့မသိတော့ဘူးဆက်ပြန်တလဲလဲသတိကတ္ထမကြားခြင်းနဲ့မမြင်ခြင်းနဲ့မတွေးခြင်းနဲ့ဒီခန္ဓာအမှန်တရားကိုပိုင်ပိုင်နိုင်နိုင်သိဖို့ပဲရည်ကြီးတယ်ကျန်တာဘာမှရည်ကြီးဘူးအတန်တရာလုံးကမသိခဲ့တဲ့ကိုယ်ပိုင်မရခဲ့တဲ့ဉာဏ်ဉာဏ်လုံးမှာအခုတရားတောင်တာလေးရှိနေလေလို့ဒီသင်္ခါရတရားအနိစ္စဆိုတာကိုယ်ခန္ဓာထဲမှာပိုင်ပိုင်နိုင်နိုင်သိနိုင်တဲ့အခြေအနေနဲ့ကြုံနေတာပါအန္တကုတုဇေဆိုတာကသင်္ခါရတော့မသိဘူးဒီခန္ဓာထဲမှာပေါ်လာတဲ့သဘောလေးတော့မသိတာအန္တကုတုဇေပဲဒါဇုံလုံးကလည်းဆရာကပြောတာပါအခုတို့ခန္ဓာထဲမှာပေါ်လာတဲ့သင်္ခါရတရားကိုသိရဆိုရင်ကေယနာပုထုဇဉ်သ ဒီသင်္ခါရတရားလေးရဲ့ထောက်ပြပြသိနေတဲ့အမှန်တရားကိုမြင်ပြီးတော့မှဒီသင်္ခါရတရားလေးမရှိတဲ့အတ္တကတ္တကိုတွေ့ရဆိုရင်ဒါအရိယာဖြစ်တာပဲ။လမ်းကတော့တူတူလေးပါသင်္ခါရတရားမှမသိရင်အတ္တကတ္တကိုဘယ်တော့မှမသိဘူး။ဖြစ်ပြမှမသိရင်ဖြစ်ပြမရှိတဲ့နိဗ္ဗာန်ကိုဘယ်တော့မှမသိဘူး။ဆင်းရဲတာကိုမှမသိရင်ဆင်းရဲတာမရှိတဲ့နိဗ္ဗာန်ကိုဘယ်တော့မှမသိဘူး။ဒါကြောင့်မလို့သင်္ခါရတရားကိုသိဖို့အရေးကြီးတယ်။ဒါစိတ်ရှင်းပိုင်းမှာတမာရီတည်ထောင်နေဆိုတဲ့ဟောဒီသင်္ခါရတရားနဲ့ဒါကေယနာကုသဇေအစင်းအနေပြီးတော့မှစပြီးတော့မှတမာတိတည်ထောင်တာပါပေါ်တာကိုပဲသိဒါလွဲဘာမှမရှိဘူးဘုလိုကူတည်ထားတဲ့အတိတွေကိုဘေးနေတာဘုတည်ထားတဲ့အတိတွေကိုဗာရီသူတွေယောက်ျားတွေမိန်းမတွေဘုသူတွေပေါ်ပါလေဒါတွေကိုစုတ်တိုင်းတာမယ်ဒါတွေကိုတကယ်မရှိတာတွေကိုတကယ်ရှိတဲ့ခြင်းနေမယ်ဆိုရင်တော့ဘယ်တော့မှငါဆိုတဲ့တက္ကာတိကပြုတ်မှာမဟုတ်ဘူးဒီသင်္ခါရတရားတွေရဲ့အဆုံးဖြစ်တဲ့နိဗ္ဗာန်ကိုမြင်မှာမဟုတ်ဘူး။ဒါကြောင့်မလို့ကိုယ်လိုကိုယ်သိတာတွေကိုဘေးဖယ်ထားပါ။မကယ်နိုင်။မယူနိုင်တာတွေကိုဘေးဖယ်ထားပါ။ကိုယ်ကယ်မဲ့ယူမဲ့လူကပယ်လေးပါးတာပိတ်ပေးမှာဒီအသိဉာဏ်ပိတ်ပေးမှာ။ဒီသင်္ခါရတရားမြင်တဲ့ဉာဏ်နဲ့သိရင်လည်းအပယ်လေးပါးချလွတ်တာပဲ။ဒီဘဝမှာကိစ္စမပြီးဒီကံဒီမှာကိစ္စမပြီးရင်တော့မှဒုတိယဘဝမှာတတိယချက်ချာလက်ပြီးရောက်ပြီးတတိယချက်ချာကိစ္စပြီးနိုင်တဲ့နေပါ။အင်မတန်သေးကြတဲ့လည်းဘုရားကြီးတရားဆိုတော့ကိုယ့်တဲ့ဘာမှအာမခံခြင်းမရှိပါဘူး။ပြည်ကြတဲ့နန်းကိုလိုက်ပါ။ဘုရားရှင်နေခဲ့တဲ့နန်းကိုလိုက်ပါ။ကိုလိုသူလိုလောဘဒေါသမောဟဓမ္မတွေရှင်နေခဲ့တဲ့နန်းကိုလိုက်တယ်ဆိုရင်ကိုယ်လည်းသူတို့လိုပဲပယ်ကျလွတ်မှာတော့မဟုတ်ဘူး။တဏှာဝိသေးရဲ့ဘယ်တော့မှမလွတ်မြောက်ဘူး။ဘယ်တော့မှမတောင့်မတမကြောက်မကြ။ကိုချမ်းသာစိတ်ချမ်းသာနဲ့အေးအေးချမ်းချမ်းနေနိုင်တဲ့ဘဝမျိုးကိုဘယ်တော့မှမရဘူး။ချမ်းသာရင်ချမ်းသာကောက်ပေးရမယ်။လောကထဲမှာချမ်းသာချမယ်ဆိုရင်ကိုယ်လိုသူလိုတရားပဇတ်မှာလမ်းဆုံးနေလေဆိုရင်တော့ချမ်းသာလေးချမ်းသာကောက်ပေးရမယ်။ဘုရားရဲ့ဆုံးမတိုင်းလိုက်တိုင်းရှင်းကြံမှချမ်းသာစိတ်ချမ်းသာမှန်ကိုရနိုင်မယ်။အခုပေါ်လာဝဲအခုပြီးပါအခုပေါ်လာဘာပဲပေါ်လာတာသင်္ခါရတရားဒါလွဲဘာမှမရှိဘူးဒီခန္ဓာထဲမှာကိုယ်တဏ္ဍီဆိုင်ခဲတွေကိုမမြင်သေးနဲ့ဒီရုပ်လာထုံးတန်တွေကိုဖေးဖယ်တာပါဒါပြေပဲမြေပဲဖိုးပဲပွားပဲသာပဲတမီပဲမြေပဲမြစ်ပဲဒီသိဉာဏ်နေနဲ့သိမယ်ဆိုရင်တော့လူတသိန်းသိလို့တယောက်သူကလေးမရောက်ပါဘူးတကယ်ရှိတာကိုကိုဉဏ်နဲ့ကိုပိုင်သိဖို့အရေးကြီးတယ်တကယ်ရှိတာဒီခန္ဓာထဲမှာအချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြည့်စည်နေတဲ့သင်္ခါရတရားလေးတွေအခုပေါ်လာတာသင်္ခါရတရားပဲဒါဝဲသိရမယ်ဘာတွေးစိတ်မှမဝင်စေနဲ့စိတ်ကိုတခြားအောင်မရောက်စေနဲ့အခုပေါ်စဲတဘောလေးတွေကိုပဲနာရီရမှာပဲဖြစ်ဖြစ်ရင်းညွှန်းမှာပဲဖြစ်ဖြစ်ဖြတ်ပြန်တလဲလဲတတိကတ်ထားစိတ်ကိုလျှောက်မရောက်သေးနဲ့ကိုယ့်စိတ်ကိုလကားမထားနဲ့အတိတ်ကိုမတွေးနဲ့မရှိဘူးအတိတ်ကခန္ဓာတွေကမရှိတော့ဘူးကိုယ်ရှိသေးတဲ့ခြင်းတွေလို့အတိတ်ခန္ဓာအောင်လည်းတဏှာနဲ့ညှိနေတာအနာဂတ်ကိုလည်းမစင်စားနဲ့အနာဂတ်ကိုလည်းကိုယ်ပိုင်အောင်မဟုတ်ဘူးအနာဂတ်ခန္ဓာတွေကလည်းမရသေးဘူးမဖြစ်သေးဘူးရှိရဦးသတိထားမယ်ကိုယ်သိချင်တာပြစ္ဆုတ်ပံပေါ်လာတဲ့သင်္ခါရတရားတဘောခန္ဓာလေးတွေနဲ့ပဲသိချင်တယ်ဒါပဲစမကျတတိကထဘာသွေးစိတ်မှမဝင်စေနဲ့စိတ်ကိုတရားဝင်ရောက်စေနဲ့ကိုယ့်ရဲ့စိတ်ကိုမနေမနာလေးလှုပ်ပေးတာပါအခုပေါ်တာဘယ်အခုသိရမယ်တတိထားရင်တော့ပေါ်တာသိရပဲတတိထားရင်ဒါမှကြားတဲ့ဘောလေးဒီတစ်ခုပြီးတစ်ခုစမပြပေါ်နေတာတွေ့ရင်တတိထားရင်ဆိုတာတစ်ခါလဲတတိထားမှမဟုတ်ပါဘူးဆက်ပြန်တလဲလဲတတိထားနေရမယ်တစ်ခါလဲတတိထားရင်တော့တစ်ခါလဲသိမှာပဲသတိထားမှပေါ်လာသိမှာပါ။သတိမထားရင်တော့ဘာပြောရည်ညာပြောရည်လားသိတာပဲ။အတ္တိတ္တိဟာပညာသိမဟုတ်ပါဘူး။ဝိညာဉ်သိ။ဘာမှကြားလိုက်လို့ဘာလည်းညာတာမဲ။ဉာဏ်လုံးမှမြင်လိုက်လို့ယောက်ျားပဲမိန်းမပဲဒီလိုသိတဲ့အသိမျိုးကသူစိတ်ကနေရာမှာအတိုင်းသိတဲ့အသိ။ဒါဝိညာဉ်သိ။ပညာသိမဟုတ်ဘူး။အခုသတိထားလို့သိရဆိုတာကြတော့သဘောလေးကိုသိတာ။သူကမျိုးဖလားထုံလန်းစင်လာအသိမဟုတ်ဘူး။ဉာဏ်သားနဲ့ထောင်မှသိမှာ။ဉာဏ်ဉာဏ်လုံးနဲ့ရှိမှဒီသင်္ခါရတရားကိုသိမှာရူပလာဉာဏ်လုံးနဲ့ရှိမယ်ရူပလာနားနဲ့ထောင်မယ်ဆိုရင်တော့ဘာလဲညာတာနဲ့သိမှာပဲယောက်ျားမိန်းမပဲလူပဲတရားဆံပဲသိမှာပဲဉာဏ်နားနဲ့ထောင်မှဉာဏ်ဉာဏ်လုံးနဲ့ရှိမှသဘောလေးတွေပေါ်လာတာသိမှာသင်္ခါရတရားလေးတွေကြားတဲ့သဘောလေးတွေတစ်ခုပြီးတစ်ခုဆက်ပြတ်ပေါ်နေတာတွေ့မှာဘာဝဲဆက်ပြတ်တတိကတ်ထားစိတ်ကိုတခြားဘုံမရောက်စေနဲ့ကျန်တာတွေကိုမသိလို့ကိစ္စမရှိဘူးဒီသင်္ခါရတရားကိုသိတယ်ဆိုရင်လေတဏှာလို့ကိစ္စရင်းယူစီးတဲ့ဇုံလုံးကံဘဝနဲ့အန္တပုတ္တဇဉ်ဘဝနဲ့နေပါခဲ့တဲ့ဘဝနဲ့ပြီးတော့မှသင်္ခါရတရားသိရဆိုရင်လေဒါကေယနာပုတ္တဇဉ်ဖြစ်ပြီး အဘွားနှစ်ဘွားတော့အသေးလေးပါးကပြိတ်ကြပဲဒီသဘောလေးရလွယ်ဘာမှမရှိဘူးဒါကိုပန်းပန်းနဲ့နဲ့သိဖို့အရေးကြီးတယ်တေကာရာတရားဆိုတာကဖြစ်ပြီးပြတ်သွားတာပဲသတိထားရင်ပေါ်လာသိတယ်နားမှာကြားတဲ့သဘောလေးဒီခုခုပေါ်နေတာဓာရီပြမှာရှိတဲ့သဘောလေးဒီခုခုပေါ်နေတာအဲ့ဒါကိုသတိထားရင်သိတယ်ညဉ့်ညုံလေးမှာလှုပ်တဲ့သဘောလေးတွေတစ်ခုပြီးတစ်ခုပေါ်နေတာအဲ့ဒါကိုသတိထားရင်သိတယ်။ဒါပေမဲ့သတိထားလို့သိတဲ့အသည့်ကရှိတာသိတဲ့အသည့်ဖြစ်နေတယ်။သတိထားတဲ့စိတ်ကလည်းရှိတယ်။ပေါ်လာတာလည်းရှိနေတယ်ဆိုတဲ့သဘောမျိုးသတ္တတာဒိဋ္ဌိမပြုတ်သေးဘူး။ပုဂ္ဂိုလ်တ attva ငါးရည်သူတွေပုံမှန်အစာရင်ခဲတွေပျောက်ပြီးတော့မှတကယ်ရှိတဲ့သဘောလေးကိုတော့သိတာပဲ။ခန္ဓာအစ်စ်ကိုတော့သိတာပဲ။ဒါပေမဲ့သူကလက္ခဏာကိုမသိသေးဘူး။ဒါကြောင့်မို့လို့သတ္တရာဒိဋ္ဌိကတော့ကြံနေတယ်ဒီသတ္တရာဒိဋ္ဌိခံနေရင်လည်းနိဗ္ဗာန်ကိုဘယ်တော့မှမရဘူးဒီဒိဋ္ဌိကသားနေရင်လည်းနိဗ္ဗာန်ကိုမရဘူးဒါကြောင့်မလို့ဒီဒိဋ္ဌိကိုပါရှင်းပြဖို့အတွက်အဒီနောက်ကပညာလိုက်ပြီးပါပေါ်လာတဲ့သဘောလေးကိုဘာလဲပေါ်လာပေါ်လာပြက်ပြီးလို့ဒါသိလိုက်ဘာလို့သိရမှာလဲဆိုတော့ကွာဒီချိန်မှာဒီစိတ်နဲ့သက်ရှင်တာအရှုကံလည်းကိုပဲရှုတဲ့ဉာဏ်လည်းကိုပဲအရှုကံလည်းသက်ရှင်နေတဲ့ကိုကရှုတဲ့ဉာဏ်ဝင်တဲ့အခါမှာအရှုခံနဲ့သက်ရှင်တယ်ကိုတရားမရှိတော့ဘူးအရှုခံကြားစိတ်လေးမရှိတော့ဘူးဒါရီးကမှပေါ်တဲ့ရှိတဲ့ဘောလေးကအကဲထတဲ့စိတ်လည်းပေါ်ရောမရှိတော့ဘူးနောက်ကနေပြီးတော့မှအပြက်ကိုသိတဲ့ဉာဏ်လေးအပြက်ကိုသိတဲ့ဉာဏ်လေးလည်းဝင်လိုက်ပါရောအရင်ကမရှိတော့ဘူးအရှုခံနဲ့ရှိတော့ဘူးအဘာလဲပေါ်လာပေါ်လာဖြစ်ပြီးပြည့်နေတာပဲကိုကဉာဏ်လေးနဲ့အစမပြတ်လိုက်ပြီးသိနေနေရမယ်ဖြစ်ပြီးလို့လားသိလိုက်ဖြစ်တယ်ဆိုတော့တော့သွေးမသိမှာပါသမာသင်္ကပ္ပဆိုတဲ့ကျန်ကောင်းရှိမှသမာဓိတိဆိုတဲ့အမြင်မှန်ကိုရမှာဝိပဿနာဆိုတာဉာဏ်စခန်းဉာဏ်ဆိုတာသွေးသိပဲပေါ့သမာဓိနဲ့ကျင်၃ပါးနဲ့ပညာနဲ့ကျင်၂ပါးပေါင်းပြီးတော့မှရှုရမှာပါဒီသမာဓိနဲ့ပညာကိုတွဲပြီးတော့မှလွတ်မှာဖြစ်တာကိုလည်းသိတယ်သတိထားတဲ့အတွက်ပေါ်တာကိုသိတာဖြစ်တာကိုသိတာဖြစ်တဲ့ဆိုတော့နောက်ကဉာဏ်လေးနဲ့တွေးမင်းနေုံပဲဘသက်ကညွှန်နေရမှာမဟုတ်ဘူးကိုဉဏ်လေးနဲ့ကိုဉဏ်လေးရမှာကြားလာပြီးကြားပြီးပြည့်နေတာပဲသလုံးကြားသလုံးပြည့်ကြားရဲဆိုတဲ့ဟိုကပြည့်ပြီသလုံးတော့မဆုံးနေဘူးကြားရဲဆိုတဲ့ဟိုကပြည့်ပြီကိုသတိအားကောင်းရင်အားကောင်းတော့ဒီကြားစိတ်လေးတွေသလုံးနဲ့သလုံးကြားမှာဉာဏ်တွင်းနိုင်တယ်ဒီနေ့ဒီချိန်မှာများလာတယ်ဆိုရင်ဒီကြားစိတ်သလုံးလေးကိုပဲနှစ်စိတ်သုံးစိတ်လောက်ဆွဲပြီးတော့မှကိုကဉာဏ်တွင်းနိုင်တယ်ဖြစ်တဲ့ဆိုတဲ့ဟိုကပြည့်ပြီလားကြားလာလေးကမဆုံးမခြင်းခံရနေတာမဟုတ်ဘူးသလုံးကြားတဲ့အတန်လေးမဆုံးမခြင်းခံရနေတာမဟုတ်ဘူးအခုကြားတယ်အခုပြက်တယ်ဘာလဲညာတာမသိခင်ကပြက်သွားပြီသလုံးမဆုံးရင်ကပြက်သွားပြီပေါ်ရင်ဆိုတော့ကပြက်ပြီလားဝေးတယ်ဆိုတော့ဟောသိပြီလားနောက်တော့ကဉာဏ်လေးနဲ့လိုက်သိနေရမှာပြောတာဆက်ပြက်တယ်လေလေသိပြီနေပါအပြက်ကလွယ်တယ်ဘာမှတွေးကြမရှိဘူးအရှုခံလည်းကိုယ်ပဲရှုတဲ့ဉာဏ်လည်းကိုယ်ပဲအရှုခံဆိုတာလည်းခန္ဓာ၅ပါးပဲအရှုခံအဲ့ခန္ဓာ၅ပါးထဲမှာစိတ်ပါတယ်ရှုတဲ့ဉာဏ်ဆိုတာလည်းခန္ဓာ၅ပါးပဲဘာပဲပေါ်လာပေါ်လာပေါ်လာတာခန္ဓာ၅ပါးသင်္ခါရတရားပဲမှတ်ပါသင်္ခါရတရားဆိုတာအိဋ္ဌမှာလမ်းဆုံးတာပဲသူကလည်းဖြစ်ပြီးပြက်သွားတယ်ပြက်ပြီးလို့သိတဲ့ဉာဏ်လေးရတယ်သိပြီးပြက်သွားတာပဲအခုသိတယ်အခုပြက်တယ်တစ်စက္ကန့်တော့မရှိဘူးတွေ့တဲ့တန်းဖြစ်တဲ့ဆိုတဲ့ဟောပြက်ပြီသိတဲ့ဆိုတဲ့ဟောပြက်ပြီးတာအခုသိအခုပြက်အခုသိအခုပြက်အခုကြားအခုပြက်အပြက်ကြီးပဲရှိတယ်ကိုကအပြက်ကိုသိတဲ့ဉာဏ်နဲ့နေရမယ်ပြောပါတယ်ကိုဉာဏ်လေးနဲ့ကိုမြင်လိုက်ရမယ်။ဘာလဲဉာဏ်ကမတွေးနဲ့။ဒါမှပေါ်တဲ့ကြားစိတ်ကြီးအချမ်းကြီးပြည့်နေရပဲ။ဝိညာဉ်လေးတွေချင်းချားရင်လေ။ဒါလေးချင်းနဲ့သိတဲ့စိတ်တွေကိုမမြဲတာကိုသိတဲ့ဉာဏ်နဲ့အစာဆိုးဖြစ်ပါ။အပြက်ကိုသိနေရင်လေ။ဒါလေးချင်းနဲ့တတ်မှတ်တဲ့စိတ်ကြီးကသိခွင့်မရတော့ဘူးပေါ့။ကိုကဖြစ်ပြီးပြည့်နေတာပဲ။ကိုကတရားမရှိမှတ်တဲ့အချိန်မှကြတော့ကိုယ့်ရဲ့စိတ်ကိုအနကားထားတဲ့အတွဲစိတ်ကယူဝိနာဝဲသွန်ညုပ်ပြီးတော့မှယူဝိနာဝဲကြာနာလာပြန်ပြီကြာပူကြီးဆုံးလာပြီကြာကြောင့်မခံမြဲနိုင်အောင်ဖြစ်လာပြီဒါကူကလိုက်တတ်မှတ်တာဝိနာအမှန်တရားကိုမသိတော့ဘူးဝိနာတော့ဖြစ်ပြီးပြည့်နေတာပဲပေါ်လာတဲ့ကြားစိတ်လေးတွေလည်းကြားပြီးပြည့်နေတာပဲလက်ပြီးမတတ်မှတ်နဲ့မခံစားနဲ့ဖြစ်တဲ့ကလွယ်ဘာမှမရှိပါဘူးဒါကိုပန်းနိုင်နိုင်သိဖို့အရေးကြီးတယ်ကိုယ်ကိုသိထားတဲ့သိတရားကိုအမှားသိပြီဘာတွေယောက်ျားလေးမိန်းမလေးရှိတယ်ဆိုတာပြောတော့ရှိတာပေါ့ဖခင်လည်းပြောတာပဲဖေးရည်လည်းပြောတာပဲဒါပေမဲ့သူကမဆွဲတော့ဘူးအဆွဲပြုတ်တာနဲ့မပြုတ်တာလေးပဲကြွားပါနေနဲ့ကျန်တာဘာမှမဆူဘူးကိုဒီအဆွဲလေးပြုတ်ဖို့အရေးကြီးတယ်ကိုကသုံးလဲသုံးလဲဆွဲလဲဆွဲတယ်ဘာလို့လဲပြောတယ်တကယ်ငါလဲဖြစ်နေတယ်တားလို့လဲပြောတယ်တကယ်တားလို့လဲဖြစ်နေတယ် ငါပစ္စည်းလိုလည်းပြောတယ်တကယ်လည်းငါပစ္စည်းလိုချင်နေတယ်အဲ့ဒါအချင်းမားပဲအဲ့ဒီအချင်းမားလေးပြုတ်ဖို့မပြောတော့မပြုတ်ပါဘူးစိတ်ကိုတခြားဘုံရောက်သေးတဲ့စင်စင်ချမ်းချပေါ်တာကိုစူးစူးဆိုင်ဆိုင်ကြည့်ဖြစ်ပြီးပြည့်နေတယ်ဆိုတာအစမကျလိုက်သိပေးနေရမယ်ပြောတာသတိထားမှလည်းပေါ်တာသိမှာသတိထားလို့ပေါ်လာတာလေးကိုရရင်လည်းမရှိဘူးလို့လားသိလိုက်ဖြစ်ပြီးလို့လားသိလိုက်ဒါလေးကဖြစ်ပြီးပြည့်နေတယ်လို့ဆက်ပြန်တမင်းလေးလိုက်ပြီးသိပြီးနေရမှာအဲ့ဒီလုံးလေးကမက်ကတစ္ဆာပဲဒီအသိကိုပြောပါလေသိသွားပြီလို့သိတာလေအခုပေါ်လာပြီးတော့မှအခုလိမ့်စားရောက်သွားတာလေကြားတာလေးအခုကြားပြီးအခုကြောက်သွားတာပဲဒါလေးကိုသိလိုက်တာလေးကမက်ကတစ္ဆာပဲကိုအဲ့မက်ကတစ္ဆာနဲ့အသက်ရှင်ဖို့ကြိုးစားပါဒါတတဏညာလုံးကဒီလိုမျိုးမက်ကတစ္ဆာဆိုရက်အမှန်တရားကိုသိတဲ့ဉာဏ်နဲ့အခုမွေးပြီးအခုသိသွားတာကိုသိတဲ့ဉာဏ်နဲ့ပြစ္ဆုတ်ပံပေါ်လာတဲ့ခန္ဓာရဲ့မရှိဘူးကိုသိတဲ့ဉာဏ်အဲ့ဒါမက္ကတစ္ဆာပဲတဏ္ဍာရုံကဒီမက္ကတစ္ဆာနဲ့အသက်မရှိဘူးပါဘူးသမာဓိတော်နဲ့တော့ဘုဇ္ဇလကိုစီကုံကအသက်ရှိဘူးပါလေအမှန်တရားကိုသိတဲ့မက္ကတစ္ဆာနဲ့တော့အသက်မရှိဘူးပါဘူးအဲကြောင့်မို့လို့ဒီမက္ကတစ္ဆာကိုပဲအားပွားလိုက်တယ်ဆရာလည်းဆရာဖြစ်ပြီးတဲ့နောက်ဒီမက္ကတစ္ဆာလည်းပဲဘာပဲလုပ်ပြီးဖြစ်သေးသွားတယ်လားပြောတယ်ဆိုရင်လုပ်တဲ့တိုင်းလေရှောင်းနေပါလိမ့်သေးတယ်နေရာတွေပါလိမ့်ဟောတယ်ဘာပဲလုပ်ပြီးဖြစ်သေးဒီမက္ကတစ္ဆာလည်းပဲလုပ်တာပဲဆရာလည်းဒီလိုပဲနေတာပဲဒုညအကုန်လုံးကမက္ကတစ္ဆာဘာငေါ့တာဆိုတဲ့အချိန်မှလည်းလုပ်တာမဟုတ်ဘူးကုသင်းနေရတာဘာပဲလုပ်ပြီးဖြစ်သေးငါမြင်တယ်ငါကြားတယ်ငါနားတယ်ငါစားတယ်ဘာလူတယ်ငါပေးတယ်ဒီလိုပဲငါဆွေးကြီးနဲ့လုပ်တာမရှိတာယူရှိမှပြီးလုပ်တာအဲဒါကြတော့သမှုရိယတစ္ဆာနဲ့လုပ်တာကုခန္ဓာကိုခင်ွယ်တဲ့သနာနဲ့ကုခန္ဓာကိုဘာငေါ့တာလို့ချိန်မှနေတဲ့ဒိဋ္ဌိနဲ့လုပ်တာဘုရားတော်ကတရားရှိမဲ့ဆိုတာဘုရားရဲ့အဆုံးအမတိုင်းသင်ကြံအားထုတ်နေတာပါဘုရားနေလို့နေနေတာပါဘုရားတည်လို့တည်နေတာပါဘုရားတည်တဲ့အတိုင်းကိုယ်ကနှလုံးသားမှာကင်းနေတာပါအချိန်တိုင်းအချိန်တိုင်းလိုက်ပြီးတည်နေနေပါခန္ဓာကိုယ်ထဲမှာပေါ်တဲ့တရားတွေဟာသင်္ခါရတရားအလေးစားရောက်တာလို့ဘာမှမရှိဘူးဘောက်ကအချိန်တိုင်းအချိန်တိုင်းတည်နေရမယ်ဒီတည်တဲ့ဉာဏ်နဲ့အသက်ရှင်ဖို့ကြိုးစားပါမရှိတဲ့တော့ဘလုံးမှမမြင်ဘူးဉာဏ်နာနဲ့ထောင်မှဉာဏ်မျက်လုံးနဲ့ကြည့်ပါဒီပါဒီကမျက်လုံးနဲ့နာတော့ကိုယ်အသေးလေးပါတကပွင့်ရောင်းကြီးပဲဓာတ်လေးထောင်လိုက်တဲ့ဆိုရင်လောကကောင်းဆောင်တဲ့ပိဋကမုတ်ကသောနာဥစ္စုတဲ့ပြိဿနမုပ္ပံ၊မောဟဥစ္စုတဲ့ပြိဿနမုပ္ပံဒီပြိဿနမုပ္ပံ၃မျိုးဟာတစ်မျိုးမျိုးတန်သွားပြီ။ဉာဏ်လုံးလေးဖွင့်လိုက်တဲ့ဆိုရင်လည်းပြိဿနမုပ္ပံ၃မျိုးဟာတစ်မျိုးမျိုးတန်သွားပြီ။ဓာတ်လေးဆင်းလိုက်တဲ့ဆိုရင်လည်းပြိဿနမုပ္ပံ၃မျိုးဟာတစ်မျိုးမျိုးတန်သွားပြီ။အဲဘာရီလဲ။လုံနေပြီဖြစ်စေ။လောကမှာလူတွေဘလောက်များများပြိဿနနေတ္တဝါတွေဘလောက်ပဲများများဒီကံတော်ငါးကောင်းစာဆိုတဲ့အချိန်မှနဲ့နေနေကြတာပဲ။အဲဒါဆိုရင်တော့သမှုရနဲ့ဒုက္ခသစ္စာနဲ့လဲနေတာပဲ။အစိုးသစ္စာနှစ်ပါးအယုဒ္ဓမာတစ္ဆာနှစ်ပါးနဲ့ပဲနဲ့နေတာပဲ။ဘာတွေလဲလုံးလို့ဘာတွေလဲဝတ်လို့ဘာတွေလဲစားနေနေဒီခန္ဓာကြီးကိုငါငေါ့တာဆိုတဲ့အချိန်မှနဲ့ဥပဒနာမရှိဘဲနဲ့နေမယ်ဆိုရင်တော့ဒါဒုက္ခနဲ့တမှုရိယာနဲ့လဲနေတာပဲ။ဘုရားမတန်တရားဝတ်စင်းရမလို့မရဘူး။အပေလေးပါးတကမပိတ်နိုင်ဘူး။ဉာဏ်မပိတ်နိုင်ဘူး။အခုလိုကိုယ်ခန္ဓာထဲမှာသင်္ခါရတရားလေးတွေအိဋ္ဌာရောက်နေတာကိုမြင်နေတဲ့သူကဒါမဲ့ကနဲ့ညောရာနဲ့အသက်ရှင်နေတာပါ။ဒါမှသာစက်ကောင်းရှိပါ။ကောင်းသောအသက်ရှင်ရင်ဘာချင်းလိုက်ချင်းလိုက်ဒီလိုနေဖို့ကြိုးစားပါဘုရားမလို့အောင်မကြံအောင်မပြောပါဘူးဘုရားဒီတရားနဲ့လုပ်ဖို့ပဲရေးကြည့်ပါလေကိုယ်ခန္ဓာထဲမှာသင်္ခါရတရားလေးတွေကဘုရားထိုင်နေတယ်ထားနေတယ်သွားနေတယ်လာနေတယ်ကြီးတယ်ငယ်တယ်စံပြူတယ်သွားကျိုးတယ်နေကောင်းတယ်မကောင်းဘူးခန္ဓာတော့အမျိုးမျိုးပြောင်းရင်ပြောင်းနေတယ်ဒီသင်္ခါရတရားတွေဖောက်ပြန်ပြင်းစီးနေတာတော့ဘယ်တော့မှမပြောင်းလဲဘူးဒီမပြောင်းလဲတဲ့အမှန်တရားကိုဘုရားလည်းအချိန်တိုင်းအချိန်တိုင်းတဉ္ဉံမိတဉ္ဉံလိုက်ပြီးတော့မှသိပင်းနေုံမှာပဲဒီသင်္ခါရတရားမသိစားရောက်လာကြဘူးမသိလိုက်တာနဲ့ပိဋကမုပ္ပကမြေုပ်ဖလာထုံန်းစင်လာဒုက္ခနဲ့သမုဒိယနဲ့သွားလိမ့်မယ်ကွာဒုက္ခနဲ့သမုဒိယဆိုတဲ့ပိဋကမုပ္ပကလဲဖို့ကြတော့အားဆိုင်ကြမလို့ဘလို့နေနေပိဋကမုပ္ပကတော့လဲနေတာပဲအေးလဲအေးလဲတာပဲဆိုင်လဲဆိုင်လဲတာပဲဒီတိညာကင်းလိုက်တာနဲ့သင်္ခါရတရားလေးတွေနှိမ့်စားရောက်တာကိုမသိလိုက်တာနဲ့သံမြို့ခလာထုံန်းစဉ်ဟာသတန်နေရာလုံးရှောက်လာခဲ့တဲ့လမ်းယိုလမ်းဟောင်းကြီးဖြစ်တဲ့သမုဒိယတစ္ဆာနဲ့ဒုက္ခတစ္ဆာနဲ့ပိဋကမုပ္ပလဲ့နေတာပဲအစိုးတစ္ဆာနှစ်ပါးလဲ့နေလိမ့်မယ်။အကွာအခုဘုရားသာနာနဲ့ရှင်နေချိန်မှာတော့ဟောထုံးစံတွေကခွဲထွက်မှရလိမ့်မယ်။ဒီတိုင်းနေမယ်ဆိုရင်တော့ဒီလိုပဲဒုက္ခနဲ့သမုဒိယနဲ့မဆုံးနိုင်အောင်လဲ့နေုံပဲရှိတယ်။ဘုမာနဲ့ကဲနဲ့ယူနေလာမှာမဟုတ်ဘူး။ကိုယ်ကိုယ်တိုင်းစူးစမ်းပြီးတော့မှဖြတ်ပြရမယ်။ယသိနဲ့မြင်တဲ့ပုံတဏ္ဍာရီဆိုင်ကဲဒါရီကိုဘေးသက်လာပြီးတော့ ဒီပညာအောက်မှာငုံရှိုးနေတဲ့ပရမတ်ဆိုတဲ့မြဲတမ်းရှိတဲ့သဘောခန္ဓာလေးတွေကိုအစမပြတ်တည်ထားပြီးတော့မှဓာတ်လေးဖြစ်ပြီးပြတဲ့ဆိုတာကိုဉာဏ်လေးနဲ့လိုက်ပြီးသိနေနေုံပဲပေါ်လာသိရင်ပြတ်တာသိတာပါပဲပေါ်ရဆိုတဲ့ဟောကပြတ်သွားပြီသိလိုက်တဲ့အချိန်မှာပေါ်လာမရှိတော့ဘူးဖြစ်တဲ့ဆိုတဲ့ဟောကပြတ်သွားပြီဖြစ်တာနဲ့ပြတ်တာကြားထဲမှာဘာမှမသာဘူးအခုဖြစ်တယ်အခုပြတ်တယ်အခုပေါ်တယ်အခုပြောက်တယ်အခုမွေးတယ်အခုသေးတယ်အခုကြားတယ်အခုပြတ်တယ်ခန္ဓာအမှန်တရားတော့ဒါပဲရှိတယ်အချိန်တိုင်းအချိန်တိုင်းဖောက်ပြန်ပြစည်းနေတယ်။ဘောက်ကပိုင်ပိုင်နိုင်နိုင်ကြည့်ဖို့အရေးကြီးတယ်။ပိုင်ပိုင်နိုင်နိုင်ကြည့်ဖို့ဆိုတာကမြင်မှများလာမှခန္ဓာဖောက်ပြန်ပြစည်းမှုကိုညံ့ညံ့မြင်လာတဲ့အခါကျမှကိုယ်တတန်ရာလို့ဒီခန္ဓာပေါ်မှာငါးကောင်းစာဆိုပြီးတော့မှခိုင်တယ်မြဲတယ်ပိုင်တယ်ဆိုင်တယ်ဆိုပြီးတော့မှဆွဲနေတဲ့ဆွဲကတတန်ရာလို့ဆွဲလာခဲ့တာ။ဒါကြောင့်မလို့ကိုယ်ဖြစ်ချက်ကိုလည်းလည်းမြင်အောင်လဲတော့ဒီဆွဲကတတန်ရာလို့မတိုက်ထုတ်ခဲ့တဲ့ဒီဖလားဖြစ်နေတဲ့အခါကျတော့တစ်ချက်တစ်ချက်ပြုတ်ရုံနဲ့တော့ပြောင်းသွားမှာမဟုတ်ဘူး။ဖပြန်တယ်လဲလဲအားစိုက်ပြီးတော့မှပွတ်တိုက်ပေးနေရမယ်။ဒီတစ်ခါတရားဟုမြင်နိုင်တော့များများမြင်အောင်ကြည့်ပေးနေရမယ်။ဖြစ်ပြီးပြက်နေတာလွဲဘာမှတွေးစရာမရှိဘူး။ဒါမှအမြင်မှန်ပါ။အတွေးစိတ်တွေမဝင်သေးနဲ့ကိုယ်တော်ကိုတည်တဲ့အတိတွေဘေးပြေတာကိုယ်ဆွဲတွေကိုယ်တော်ကိုတည်ထားတဲ့အတိတွေကိုလက်မလွတ်ချင်ဘူး။မဖယ်ရှားချင်ဘူးဆိုရင်တော့ဒီအတိညာအမြင်မှန်ကဘယ်တော့မှဝင်လို့မရဘူး။ဒီမှန်တရားကိုသိတဲ့ညာဒီပြည့်တဲ့ဒုက္ခသစ္စာပဲဆိုတော့ပိုင်ပိုင်လေးလေးသိတဲ့ဉာဏ်ပညာနိဗ္ဗာန်မြင်တဲ့ဉာဏ်တရားဝင်လာလို့ရမှာမဟုတ်ဘူး။ဒါကြောင့်မို့ကိုယ်တော်ကိုသိတဲ့အသည့်တွေကိုဘေးပြတာပါ။ဒါတွေကိုအာမကူနဲ့အစိတ်ခန္ဓာကိုလည်းအာမကူနဲ့ကိုယ်တတားတဲ့ပညာတွေလည်းအာမကူနဲ့ကိုယ်အခုဒီတရားပဲအာကိုရမယ်။ဆရာလေးလေးချင်းနဲ့ကဘာတသိပ်ပါဠိဖြည့်ပြီးတော့မှဖော်တုတ်ပေးခဲ့တဲ့အမှန်တရားပါ။ဒါဆိုရင်အာကိုစရာဘာမှမရှိဘူး။ဘာလို့ပိုင်ပိုင်လေးလေးသိဖို့အရေးကြီးတယ်။ဆရာအမြဲတမ်းအရေးကြီးလို့ရင်းနှီးခြင်းနဲ့ကဘာတသိပ်သူတယောက်တည်းအတွက်ဆိုရင်သူမိတ္တာရှင်ရတဲ့ခွာရေကဒီတိချင်းကဘာတသိမ့်မတိုင်ခင်လေကဒိဋ္ဌံချမ်းသာကိုရပါတယ်ဥစဉ်တို့အတွက်ကျူသာထွာတာလေးတိချင်းနဲ့ကဘာတသိမ့်ကြတယ်လောကမှာဘဒုနာဥစဉ်တို့ပေါ်ဒီလောက်ဘယူနာမထားနိုင်ပါဘူးဆရာရဲ့စေနာမေတ္တာတွေကိုအလွဲသုံးစားမလုပ်ပါနဲ့ဆရာဒီတရားကိုဟောခြင်းလို့သူရရှိတဲ့ချမ်းသာကိုအရင်မယူပဲနဲ့ဥစဉ်တို့အတွက်ကျူသာတာပဲဒီတင်ချင်းနဲ့ကဘာတသိမ်းမှာဒါတော့မှသူကပညာအဓိကပြောင်းလို့ဝိညာဉ်အဓိကဆိုရင်ရှစ်တင်ချင်းနဲ့ကဘာတသိမ်းရာဓိကဆိုရင်ဆယ်ယောက်တင်ချင်းနဲ့ကဘာတသိမ်းသူတော်ဘောင်းကဲတင်ချင်းနဲ့စိတ်ဦးဇင်းကတော့ငါးကောင်းစာလေးဖြစ်ဖို့ရေးလို့ပဲတဘွားနဲ့လည်းမပြီးတဘွားနဲ့လည်းမပြီးဘွားတိုင်းဘွားတိုင်းမရှိတဲ့ငါးကိုရှိလို့ပြီးတော့မှကိုကျိုးချဖို့ကိစ္စပဲကြိုးစားတယ်ဆရာကတော့ကဘာပေါင်းမြောင်များစွာတင်ချင်းပေါင်းမြောင်များစွာသူဘာကျိုးအတွက်စွန့်လို့ပြင်းနေတာခန္ဓာပါဒီလိုခေါင်းဆောင်ခေါင်းတွေးတဲ့အချိန်မှမှသူ့နောက်ကိုမလိုက်ဘူးဆိုရင်ကိုတော်မိုက်တာဘယ်သူမှမရှိတော့ဘူးကိုတော်မိုက်တဲ့လူမရှိတော့ဘူးလောကကြီးမှာလူမိုက်ကများတယ်ဆိုတာဘုရားစစ်ဘုရားစစ်သံဃာစစ်ကိုတော်မှယုံကြည်တဲ့လူကအင်မတန်နည်းပါတယ်သူ့မှာအသိဉာဏ်လည်းမရှိဘူးဒါနဲ့အချိန်လေးကိုလွဲသုံးစားမလုပ်နဲ့ဘုရားကအင်မတန်ခက်ခက်ခဲခဲပေါ်တုတ်ပေးပြရတဲ့အမှန်တရားပါဒီမှန်တရားကိုကိုယ်ချင်းချင်းအားထုတ်တယ်ဆိုရင်ခဏရဲ့ခဏလခဏနေသွင်းဒီအောင်ကိုယ်ပိုင်ရပါတယ်ကိုယ်ကဝိရိယစိုက်ဖို့ပဲလိုတယ်ဖြစ်ပြတဲ့မဲ့ကြားထဲမှာကိလေသာညာမစားဖို့ပဲအရေးကြီးတယ်ခန္ဓာဖောက်ပြန်ပြည့်စည်နေတယ်သင်္ခါရတရားတွေအနိစ္စရောက်နေတယ်ကိုယ်တရားကိုပေါ်တိုင်းပေါ်တိုင်းမပေါ်ရဲချင်တယ်မရှိဘူးကိုယ်ပေါ်တိုင်းပေါ်တိုင်းနောက်ကနေပြီးတော့မှဉာဏ်လေးနဲ့ခေါင်းငိမ့်လိုက်ပြီးနေုံပဲဖြစ်ပြီးပြည့်နေတယ်ဆိုတာလေးကိုအဆက်မပြတ်လိုက်ပြီးတော့မှသိပြီးနေုံပဲအဲ့လိုသိတဲ့စိတ်ကြားထဲမှာကိုယ်တွေးတဲ့စိတ်လေးတွေတားတွေးတဲ့စိတ်လေးတွေသမီးတွေးတဲ့စိတ်လေးတွေစီဝါရေးကြောင်တွေးတဲ့စိတ်လေးတွေရှင်ရေးတွေးတာလေးတွေနောင်ရေးတွေးတာလေးတွေအဲ့ဒါသိနေတာပဲအဲ့ဒါလေးကိုရှားမထိုးစေနဲ့မတွေးနဲ့မရှိတာလေးကိုမတွေးနဲ့ကိုယ်ကတဏှာရှိနေလို့တွေးတာပေါ့ကိုယ်တန်ရုံးစီဖြစ်နေလို့မတွေးရမနေနိုင်လို့တွေးတာပေါ့အဲ့ဒီသိနေတာရှားမထိုးစေနဲ့လို့ကိုရမယ်မျက်ပုံညာကိုသူကဝင်ပြီးတားလိုက်တယ်ကိုယ်လမ်းမပေါ်ရောက်နေပြီဆိုရင်တရားကဘာမှမကြောက်ဘူးဒီဖြစ်ချက်ကိုမမြင်သေးလို့လည်းကရှင်းနေတာဖြစ်ပျက်ကိုမမြင်နဲ့ဝရိယဆိုင်ရယ်ဆိုရင်ဘယ်တော့ပဲစူးစမ်းကြိုးစားမရအောင်ကြောင်းတွေ့ဘူးဆိုရင်ဖြစ်ပျက်ကိုမမြင်ဘူးဆိုရင်ဘယ်တော့ပဲစူးစမ်းအထုတ်ပြီးဖြစ်သေးဖြစ်ပျက်ဆုံးတဲ့နိဗ္ဗာန်ကိုမြင်မှာမဟုတ်ဘူးဘာဖြစ်ပျက်ကိုမြင်နေပြီဆိုရင်လည်းကိုယ်ကဝရိယဆိုင်ဖို့ပဲလိုတယ်ခန္ဓာဖောက်ပြန်ပြည့်စည်နေတဲ့ဒလဇက်ကြီးပဲဖြစ်ပျက်ဆိုတာအများကြီးစိတ်စိတ်ပဲရစိတ်ပိတ်မှာပဲအသေးပေါင်းအသေးပေါင်းမြောင်များစွာသက္ကနိုင်သက္ကနိုင်ယတိသမိတ်တိုင်းသမိတ်တိုင်းအသေးပေါင်းဒေပေါင်းကြောင့်များစွာသိနေတာ။ဟုတ်ဒီအသေးလေးကိုပဲသမာဓိအားကောင်းလာတဲ့အခါကိုယ်စိတ်သိငင်လာသိငင်လာတော့အသေးလေးကိုများများတွေ့နေတယ်။
စိတ်ကလေးတည်ငြိမ်လေလေစိတ်တည်ငြိမ်နေဆိုတာလဲဟောဓာတ်ဆိုးစိတ်ကိုအဝေးမခံမှတတိယလဲသားနေမှဝိရိယလဲစိုက်နေမှဝိရိယလဲအစမပြတ်သုံးမင်းနေမှဒီပရမတ်ဆိုတဲ့ဘောအယုံလေးကိုမြင်ဖို့အတွက်ဝိရိယနဲ့အစမပြတ်သုံးမင်းနေမှတတိယလဲအစမပြတ်စိုက်ပြီးနေမှဘာမှစိတ်ကလေးကအယုံကိုညှက်တတ်တဲ့စိတ်ကလေးကဟိုညှက်ဒီညှက်ညှက်တတ်တဲ့စိတ်ကလေးကတစ်ချင်းနဲ့အရှုကံပေါ်မှာပဲစိတ်ကအရောက်များလာနေတယ်အရှုကံကိုပဲတစ်စိတ်ပြီးတစ်စိတ်အစစ်အစ်ပေါ်လာတဲ့စိတ်ကြီးကကိုယ်ဒီဒီမညွတ်တော့ပဲနဲ့အရှုကံကိုပဲဒလန်ဆိုင်ကြီးသိရဆိုရင်အသေးလေးအများကြီးဆိုတော့ကိုယ်ကကိုယ်တိုင်းမြင်လာလိမ့်မယ်အဲ့လိုကိုယ်တိုင်းမြင်လာမှဖျားပြောလို့စာထဲမှာဖတ်လို့သိတဲ့ယသိသမိတ်ဂရေသသိန်းဂရေ9000ဆိုတာပြောရတော့ကိုယ်ဖြုံအောင်ဖြုံမှာမဟုတ်ဘူးကိုယ်ဘလို့မှလည်းနားလည်နိုင်မှာမဟုတ်ဘူးကိုယ်ဉာဏ်နဲ့ကိုယ်မြင်ရမှာအခုခန္ဓာထဲမှာသင်္ခါရတရားလေးတွေဖြစ်ပြီးပြည့်နေတာဖြစ်လိုက်ပြည့်လိုက်မွေးလိုက်ပြေးလိုက်ပေါ်လိုက်ပြောက်လိုက်ဒါလေးညံ့ညားမြင်လာမှကိုယ်ခန္ဓာထဲမှာကိုယ်ဉာဏ်နဲ့မြင်နေဆိုရင်ဒီခန္ဓာပေါ်မှာငါတို့ရှင်နေတဲ့အထင်မှားပြုတ်တာပဲပထမဆုံးတော့တက္ကရာတိပြုတ်နေတယ်ဒါလေးညင်မှများလာလိမ့်လေတဖြည်းဖြည်းနဲ့ခန္ဓာပေါ်မှာရှင်ွယ်တဲ့တဏှာပါလုံးဝပြုတ်သွားလိမ့်မယ်အမှန်တရားကိုသိနေတော့မလို့ခြင်းဘူးဘာဆိုပြီးတော့လည်းမသိပိုက်တော့ဘူးဦးတင်းတော့ဟာသုံးလုံးကန်းနေဖြစ်နေလို့ညံညံလုံးကန်းနေလို့ကိုယ်ခန္ဓာကိုယ်ကင်းတွေ့နေတာ။ဘာလောက်သာဆိုပြီးအထင်မှားနေတာ။ဒီအထင်မှားမပြုတ်လို့လေအပယ်လေးပါအမြဲနေဖြစ်ရပါလေ။အခုဒီအပယ်လေးပါတကောက်ပိတ်နေတာ။ရေတရားမှမပိတ်သေးနိုင်ဘူး။ဘလို့သိညာညွှားမှဒီအပယ်လေးပါတကောက်ပိတ်မပေးနိုင်ဘူး။ဒါဖျားရဲ့မြေကြီးရှိပါလမ်းကလွယ်ရင်ကျန်တာရဲ့ကိလေသာမတတ်နိုင်ဘူး။အမှုရဲ့ကိလေသာကိုဆက်မပြစ်နိုင်ဘူး။အပေါ်ယံဒါနသီလတွေတမထရည်လည်းကြတော့အပေါ်ယံကိလေသာတော့ပဲကျန်တဲ့ကိလေသာထားကြွတဲ့ကိလေသာတော့ပဲတပ်ပစ်နိုင်တာပါတကယ်ဝမ်းထဲမှာအနုတ္တိယသဘောလေးနဲ့ကိင်းနေတဲ့ဒီခန္ဓာကိုငါတို့ရှင်နေတဲ့အနုတ္တိယကိလေသာလေးကိုယ်ခန္ဓာလေးကိုမျက်နှာခင်တွင်နေတဲ့အမှုရိယအနုတ္တိယကိလေသာလေးဒါလေးကိုကြတော့မက်စစ်ကကြမှာတရားဝင်တပ်ပစ်နိုင်တာကိုယ်အဲ့လမ်းကျောပေါ်မှာကိုယ်ကရှောက်နေတာပါဖျားနေဖျားတူတူတူနောက်မှာအတူတူလိုက်ပါသွားတဲ့24တင်ချီကျော်ဆိုတဲ့ဘုရားရဲ့အရိယသာဝကတွေဒါတွေလည်းဒီလိုပဲလျှောက်သွားတာပဲကိုယ်ခန္ဓာအရှိဖြစ်ဖြစ်နဲ့ယဉ်အသိမဲ့နဲ့အခုလိုကြိုက်ကြရင်ကာယင်ကာယင်နဲ့ဖြစ်ဖြစ်ဆုံးဖြစ်တဲ့နိဗ္ဗာန်ကိုယဉ်နဲ့မျက်မှောက်ပြုသွားတာပဲဘုရားတရားသံဃာပေါ်မှာမတုံမလုံးယုံကြည်သွားတာပဲကိုယ်လည်းဒီလမ်းပေါ်မှာလျှောက်နေတာအတန်တရာလုံးတစ်ခါမှမလျှောက်ခဲ့ဘူးလေတဲ့လမ်းမှာလျှောက်ခဲ့ဘူးလေနဲ့ကိုယ်ရဲ့ပယ်လေးပါးတကားပိတ်ပြီးတန်ရာဝစီရဲထဲမှာကိုယ်အတုပလဲပြားတဲ့ဇာလဲသိမ့်ပြီးတာကွာတော့ဒီလမ်းပေါ်မှာအတန်တရာလုံးတစ်ခါမှမရောက်ခဲ့လို့အခုတည်းကတရားမဲ့ခန္ဓာကြီးနဲ့ဦးသားမကွဲရတာပေါ့ကွာသူပိုင်လဲပြနေရသေးတာပေါ့ကျိုးကျိုးသားသားလျှောက်ပါလောကီကိစ္စတွေလိုမျိုးသဘောတနစချမ်းသာတာမဟုတ်ဘူးဆရာဝိပဿနာရှိဖို့ဆိုတာကိုလိုသူလိုပုထုဇဉ်ဉာဏ်နဲ့1992ချိန်တိုင်းတိုင်းမှားခဲ့တာမဟုတ်ဘူးဒီတိချင်းနဲ့ကဘာတသိပါဏီချင်းမှရတဲ့အလုံးစုံသိတဲ့တမိဋ္ဌာဉာဏ်တော်ကြီးနဲ့ဆရာဆိုတာဒီလိုဘုရားဆိုတာကသက်တမ်းတိုတဲ့ကာလမှာဘုရားပြရတော့55နှစ်ထဲနေသွားတယ်ဘုရားဖြစ်နေဘုရားရဲ့ဆုံးဆံကသကားတော်မှတစ်ခုမပြောဘူးတစ်ခုနဲ့ပြောတာပဲတစ်ခုနဲ့အမှန်နဲ့ပြောတယ်အကျိုးမရှိတာလည်းမပြောဘူးမလွတ်တာကြီးလည်းမပြောဘူးအဲ့ဒါတော်မှဦးဇင်းတို့ကမြေကျော်ပေါ်ဆလုံးလို့ဥပဒနာရှိကြပါဆိုတာ1992ချိန်တိုင်းတိုင်းမှာခဲ့တာပါဘုရားအရေးကြီးထားပြီးတော့မှဒီလောက်ထိမှာခဲ့တာဒီကိုလိုသူလိုပုထုဇဉ်ဉာဏ်နဲ့ပြောတာမဟုတ်ဘူးဒီပါလေးသုံးပါလေဆိုတာကပုထုဇဉ်ဉာဏ်နဲ့ပဲသုံးပါတာပါတန်တရာအကျိုးနားမလည်ဘူးတဘွားတနတ်စာအကျိုးတော့ပဲနားလည်နေတယ်ဆရာသုံးပါလေဆိုတာသတန်တရာလုံးအကျိုးအတွက်သုံးပါတာဒီစကားမှမယုံရင်ကိုယ်ရဲ့ဒုက္ခရောက်နေတယ်ဒီလက်ရေးကြည့်တဲ့ကိစ္စဘာမှမရှိဘူးဒါကိုပန်ပန်နဲ့နဲ့သိဖို့ရေးကြည့်တယ်ကိုကရေးကြည့်တာတော့အရေးကြီးတယ်လို့မသိဘူးအရေးမကြီးတာတော့အရေးကြီးတယ်ထင်နေတယ်အဲ့ဒါကိုမှအဝိဇ္ဇာဆိုတဲ့သက်တာမသိလို့သက်တာဒီလိုဆိုတာလည်းလွယ်ကူလာတာမဟုတ်ပါဘူး။ဆရာသာနာနဲ့လည်းရှုံမှ။ဘုရားဟောတဲ့သက်တာတရားတွေကိုခန္ဓာညာရောက်သက်တာဆိုင်အောင်ထိုးထိုးနဲ့ဟောတတ်တဲ့ဆရာကောင်းသမားကောင်းတွေနဲ့လည်းရှုံမှမှ။ကိုယ်မှလည်းပေါင်းနိုင်တဲ့နားလည်းရှိပါမှ။ဓာတ်ဆိုင်ညာရုံနဲ့မချင်းအားရရလည်းအများကြီးရှိပါရဲ့။ဆောင်းနိုင်ရုံနဲ့လည်းမပြီးသေးပြန်ဘူး။ကိုယ်ချင်းချင်းအားထုတ်နိုင်အောင်မှလူချင်းခဲတွေရှုံနေမှချင်းချင်းအားထုတ်တိုင်းလည်းအားထုတ်တဲ့လူတိုင်းလည်းရပြန်လာတော့ပေါ့ဘူးဝိရိယရောနေတဲ့လူအားလို့အားထုတ်တာကဝိจิตန်းကြီးလောက်လေးမှန်းကြီးလေးနှိမ့်နှိမ့်ထားပြီးတော့မှအားထုတ်တဲ့လူတွေဒီလိုအားထုတ်ပြန်ရင်လည်းမရပြန်ဘူးတော့အားထုတ်တဲ့လူတွေထဲမှာမှလည်းဆရာဦးဆရာအကြိုက်ဆုံးဖြစ်တဲ့တရားနဲ့ပူဇော်နိုင်မှုကြတော့ မညာပုံညာနိဗ္ဗာန်မြင်တဲ့အတိစူးစမ်းထွားနိုင်လေဒါမှသာဒီလိုအစဉ်စဉ်ဖောက်ထွက်နိုင်မှုဆိုတာမလွယ်ကူလားပါဘူးအခုကွာ၄စင်းမြောက်ကိုရောက်နေပါပြီကွာပွားများအထုတ်ဖို့ဝိရိယစိုက်ဖို့တခုပဲလိုတော့ရဲ့ကျန်တာတွေကစူတောင်းနဲ့ပြရမယ်ဘိုင်းကြီးကပြည့်နေပြီကိုယ်ဝိရိယစိုက်ဖို့ပဲလိုရဲ့ဘုရားတော်မှာပြားပြည့်မဲ့ဘဝမှာတော့မှဆောင်းရဒုက္ခစီရကျင့်ရသေးတာပဲအဲ့တော့လကားတော့နေဆိုင်ရလိုလိုဖြစ်မလာဘူးစိတ်ကလုံးခဲ့တယ်လို့ပဲအခုပြစ္ဆုတ်ပံမှာလည်းဝိရိယဆရာလေးနဲ့အတိတ်ကကံနဲ့ပြစ္ဆုတ်ကံကံနဲ့ပေါင်းစပ်မှကိုလိုချင်တဲ့မေတ္တာပူဇော်တဲ့နိဗ္ဗာန်ဆန္ဒကိုရရှိနိုင်ပါလိမ့်မယ်။၎င်းနဲ့တော့မရဘူး။အကောင်းပြည့်ဆန္ဒဖြစ်ကြတော့ကိုယ်တိုင်လုံယူမှရမယ်။ဒီဆန္ဒနဲ့ဆန္ဒဆိုတဲ့ဆန္ဒလေးဆန္ဒကောင်းကြတော့ပန်းတပွင့်နဲ့စုဆောင်းယူလည်းရတယ်။ဒါအမှန်တန်ရိုးရဲတဲ့ကိစ္စတွေပါ။စိတ်ကိုတခြားအောင်မြောက်သိနေ။ဘာတွေးစိတ်မှမဝင်စေနဲ့။လောကီမှာကိုလုံချင်တာလုံနေတာမျိုးမဟုတ်ပါဘူး။ဒီမှာခိုင်းလို့လုံနေတာမျိုးမဟုတ်ပါဘူး။သမီးအားခိုင်းလို့လုံနေရတဲ့အလုပ်မျိုးမဟုတ်ပါဘူး။ဒါပြားခိုင်းလို့လုပ်ရတဲ့အလုပ်ပါ။ဒုက္ခိကိစ္စတနာခိုင်းတဲ့လုံပါတော့မှဝိညာဉ်အားကောင်းကောင်းနဲ့လုပ်ခဲ့သေးတာပဲ။ဒါကိုချမ်းသာကိုချာတာပါ။ဘာမှတန်လျာမရှိနဲ့။တန်လျာလုံးကအကောင်းစစ်ချမ်းသာစစ်တရားစစ်ကိုမတွေ့ခဲ့တဲ့အခါကျတော့အာဟုယအစစ်ကိုမတွေ့ခဲ့တဲ့အခါကျတော့ကိုကဝိညာဉ်ပြော့နေတယ်။ဒုက္ခိမှာဘာပဲလုပ်ပြီးဖြစ်စေဦးဇင်းကအလိန်ခံရတယ်များပြီ။ကိုကကောင်းလို့လို့ဒီဟာကောင်းလို့လို့နဲ့ရောက်ဖို့အတွက်ရောက်ဖို့အတွက်ကြိုးစားလိုက်ရတာပြီးတော့ဘာမှမဟုတ်ဘူးတဏ္ဍာရလုံးနဲ့ဖုံလုံးဖုံလုံးနဲ့ညောနေဒီကြီးနဲ့ကြိုးစားလိုက်ဒီအခါကျတော့ရတဲ့အခါကျတော့ဘာမှမဟုတ်လိုက်အဲဒါကြောင့်မလို့ကိုကလုတဲ့အခါကျတော့ဝိရိယရော့နေတယ်တဏ္ဍာရလုံးနဲ့အလိန်ခံရပြီးပြီဆန္ဒစစ်ဆန္ဒမှန်လမ်းစစ်လမ်းမှန်တရားစစ်တရားမှန်နဲ့မတွေ့ခဲ့တဲ့အခါကျတော့ဉာဏ်တဏ္ဍာရလည်းရှိနေတာပဲအတဏ္ဍာရလုံးအလိန်ခံရလို့ဆရာမားခဲ့လို့အာဟုမားခဲ့လို့အဲ့တဏ္ဍာရကိုတတ်ပြရမှာပါတွေးစိတ်မှမဝင်သေးနဲ့အခုပေါ်လာတော့အခုညံလိုက်သေးပါစိတ်ပြည့်နေတာပဲရှိတယ်သင်္ခါရတရားကြီးလိမ့်စားရောက်နေတာပဲရှိတယ်အခုပေါ်တယ်အခုပြက်တယ်အခုကြားတယ်အခုပြက်တယ်အခုသိတယ်အခုပြက်သွားတယ်သလုံးကြားသလုံးပြက်ပဲကြားရဆိုတဲ့ဟိုကပြက်သွားပြီဘာလည်းညာလည်းမတွေးနဲ့ကြားတဲ့စိတ်ကလေးကြီးစိတ်ပြည့်နေတယ်ဆိုတာကြားတဲ့ဘာလည်းညာလည်းမကြောက်ဘူးညာလေးနဲ့ဆက်ပြက်ချောက်လာအခုကြားတယ်အခုပြက်ပြီးသိလိုက်အတန်ကိုမကြားလို့ပြီးသားမရှိဘူးဟိုကရွှေညံဆက်လာဖို့အရေးကြီးတယ်ဒီကနေ့မူရင်းနာနဲ့လည်းစစ်ဖို့ရမှာပဲဒီကနာတကူကသင်္ခါရတရားပဲသင်္ခါရတရားတကူကဖြစ်ပြီးပြည့်တယ်ကိုကဒီတစ်ခုခုကစူးစိုက်လေးပြည့်သွားတယ်ဆိုရင်ဒီကြားစိတ်ကလေးကိုလေ့ကျင့်လာတယ်ဆိုရင်လည်းဝိညာဉ်ခင်ရှားတဲ့အခါကျတော့ဝိညာဉ်အဲ့စူးစိုက်လေ့ကျင့်တဲ့စူးတဲ့ဉာဏ်ကတော့ဉာဏ်ဆက်ရင်ဆက်လာတော့ကြားစိတ်ကိုစိတ်စိတ်ဉာဏ်အောင်ရှုနိုင်တယ်ဆိုရင်ဝိညာဉ်ကိုလည်းစိတ်စိတ်ရှုနိုင်တာပဲဉာဏ်ကချက်သွားပြီဆိုရင်ဘယ်ဟုတ်ပဲသူဒီဖြစ်စေရှုတဲ့ဉာဏ်ကချက်လာတာပဲအဲ့လိုဉာဏ်ထက်လာနေလေဝိညာဉ်နှိမ့်သက်တာကိုမခံရနေပြီပဲတစ်ချိန်မှာတစိမ့်နဲ့တက်ရှင်တာဝိရောအပြက်ကိုသိတဲ့ဉာဏ်နဲ့တက်ရှင်ရတယ်လို့ပြောပါတယ်လောဘဒေါသမောဟဆိုတဲ့မတရားနဲ့တက်ရှင်ခဲ့တာများလာပါပြီအခုအင်မတန်ဘုဒ္ဓံနဲ့ကိုယ့်ရဲ့ချင်းရင်ကိုတရားနဲ့တက်ရှင်မှုကြိုးစားပါဘုဒ္ဓံနဲ့ဆိုတာသာနာရှိတယ်လို့ဘုရားရရှိတဲ့ချမ်းသာကိုကိုယ်ပိုင်ရနိုင်လို့မေတ္တာတစ္ဆာနဲ့နိရောဓတစ္ဆာဆိုတဲ့အကောင်းတစ္ဆာနှစ်ပါးနဲ့အသက်ရှင်ရတာကစစ်ပြတ်ကိုတစ်ချက်မြင်လဲဆိုတဲ့ဟိုကလူစစ်ပြတ်တစ်ချက်မြင်ရတာဟိုကပဲစစ်ပြတ်မမြင်ဘဲနဲ့အသက်တရားရှင်းရတာနဲ့မြင်တယ်လို့ဘုရားသေချာဟောပါလေ။ဒါကအခုလိုပေါင်းတော်သက်ရှင်မြင်တယ်အသက်ရှင်နေရတာဒီလိုချိန်တိုင်းနေနိုင်မှုကျိုးသားပါ။အတဏ္ဍာရုံနဲ့တက်ဆိုးရှည်ရှည်ခဲ့ပြီးပြီ။ငါငေါ့စာဆိုတဲ့အချိန်မှနေပဲအတဏ္ဍာရုံကိုစိတ်ကလဲစားတာခံခဲ့ရပြီးပြီ။ဒုလုံးငန်းဘဝနဲ့ဆွေးမိဆွေးရရောက်တဲ့ဘဝမှာရတဲ့ခန္ဓာလေးကိုသားပဲသူကြီးပဲငါပဲငေါ့စာပဲဒီလိုပဲအစွဲကြီးဆွဲခဲ့ပြီးပါပြီ။ဒီဆွဲကမပြုတ်တဲ့အတွက်ခင်းလို့မဝပဲနဲ့ခင်းရတန်းလန်း၊ကျင်နာရတန်းလန်း၊ဆွဲလန်းရတန်းလန်းနဲ့ဘွာတိုင်းဘွာတိုင်းငတ်သေးသေးခဲ့တဲ့အတွက်ရောက်တဲ့ဘွာကျတော့ခွင့်ဖြစ်တော့လေကိုယ်ခန္ဓာလေးကိုဆွဲတာပဲ။ဘယ်ဘွာရောက်ဒီဖြစ်စေရောက်တဲ့ဘွာမှာရတဲ့ခန္ဓာလေးကိုငါငေါ့စားဆိုပြီးတော့မှအသိနဲ့ချက်တန်းဆွဲ၊လက်တန်းဆွဲဆွဲတာပဲ။တဏ္ဍာရလုံးဥစဉ်လို့အလတ်မပြေခဲ့တာ။အဲဒါကြောင့်အခုလူဘွာရောက်တဲ့အခါကျတော့လေဒုက္ခနာလေးကိုငါလည်းငေါ့စားပဲဆိုပြီးအသိကရောစုတ်ကြိုင်နေတာပဲဆွဲမပြုတ်သေးရတော့ဒီလိုပဲကိုယ်ခန္ဓာဆွဲလိုက်ဒီခန္ဓာဆွဲလိုက်ကိုယ်ဆွဲတဲ့ကိုယ်ပဲဒုက္ခရောက်နေတယ်ခင်ဗျာခန္ဓာ၅ပါးဆိုတာကာနာတစ်တယ်လို့ခေါ်ပါတယ်မဆွဲတဲ့ဆွဲကိုယ်ပေါ်ပြုတ်ကြနေတယ်ဆွဲဆိုတာတဏှာနဲ့ပေါင်းတာဉာဏ်နဲ့စောင့်ကြည့်နေရမှာဒီခန္ဓာဖြစ်ပြီးဖြစ်နေတယ်သင်္ခါရတရားတွေလိမ့်စားရောက်နေတယ်ခုကြားတယ်ခုပြက်ပြီးလို့ទីလိုက်ခုလုပ်တယ်ခုပြက်ပြီးလို့ទីလိုက်ခုပြစ်ဆုတ်ကံကြားစဲကြားစဲတဘောခန္ဓာလေးတွေကိုမရှိဘူးမရှိဘူးလို့လည်းပြီးတည်နေုံပဲဒါသက်ကယူနေရမှာမဟုတ်ဘူးကိုညံလေးနဲ့ကိုမြင်နေရမှာပြောတာကြားလာလျက်ခိုင်ရင်းနေတယ်ဆိုရင်
အစ်စ်တွေပဲစားဖို့ရမယ်ကျားစိတ်ကလေးပြောင်းနေတဲ့သူတွေကဒါအစ်စ်ပြောင်းလို့ပေါ့ကျားလာလေကျားရဲဆိုတဲ့ဟိုကပြက်ပြီးကျားရဲသဘောလေးရပေါ်ပြီးချင်းပြက်သွားတာအခုကျားရဲအခုပြက်တယ်ခလုံးတော့မဆုံးသေးဘူးကျားရဲအတန်လေးရအခုစားထွက်တယ်အခုချင်းပြက်သွားတာနောက်ထပ်ထွက်တာလေးကလည်းနောက်ထပ်ပြက်သွားတာပဲချိန်တိုင်းချိန်တိုင်းအစ်စ်အစ်စ်ပဲဝေးလာသွားတဲ့ဒီသဘောလေးရပဲချိန်တိုင်းချိန်တိုင်းအစ်စ်အစ်စ်တွေပဲပေါက်ပြန့်ပြက်စီးနေတယ်အစ်စ်အစ်စ်တွေပဲပေါက်ပြန့်ပြက်စီးနေတယ်ကပေါ်လာတာအစ်စ်ဆိုတာချိန်တိုင်းချိန်တိုင်းသိနေကုန်ပဲအရေးကြီးပါတယ်ဉာဏ်နဲ့မှသိမှာပါဥပဒနာဆိုတာဉာဏ်စက္ကဉာဏ်ဆိုတာတွေးသိပဲပေါ့တွေးမှပြက်ပြရမှာတခုတည်းလေဤတွေးနေရတာမျိုးတော့မဟုတ်ပါဘူးကိုယ့်ဉာဏ်လေးကကိုသိလိုက်အောင်ပဲဘာပဲပေါ်လာပေါ်လာဒါရင်စစ်ပြီးပြက်နေရမယ်ဆိုတော့လည်းစက္ကလိုက်ပြီးသိနေနေအောင်ပဲစစ်ပြီးပြက်နေတာလို့ရင်ဘာမှမရှိဘူးခိုင်ခံသိနေနေတာဘာတစ်ခုမှမရှိဘူးခုပြက်တယ်ခုပြက်တယ်ခုပေါ်တယ်ခုပြောက်တယ်ပုံတန်လေးစိုင်းခဲလေးကိုမမြင်စေနဲ့တကယ်ရှိတာသင်္ခါရတရားဒီပါလာတရားဆိုတာခြေလေးလက်တွေခေါင်းလေးကိုပြောတာမဟုတ်ဘူးသဘောလေးကိုပြောတာခြေတိုင်းခြေတိုင်းပေါက်ပြန့်ပြည့်စည်နေတာဒါလေးတွေပဲရှိတယ်ဒါကိုပမာဏနဲ့ပြီးဖို့ကြိုးစားပါအတန်တရားလုံးကိုသက်ရှင်အဲ့ဒီတင်္ခါရတရားနဲ့သက်ရှင်တာဒီတင်္ခါရတရားအလေးစားရောက်တာမသိလို့ဒီခန္ဓာကြီးကိုငါပဲသူပဲယောက်ျားပဲမိန်းမပဲဖြစ်နေတာဉာဏ်ဉာဏ်လုံးရဲ့အတိပေါက်ပြန့်ပြည့်စည်နေတာလို့ရင်ဘာမှမရှိဘူးဖြစ်တဲ့ဆိုတဲ့ဟောပြက်ပြီးတာဝေးတဲ့ဆိုတဲ့ဟောသိပြီးတာတော့ကဉာဏ်လေးနဲ့ခေါင်းညှိလိုက်နေုံပဲကျက်ကဉာဏ်ရှိကြပါလေ။ဘောက်ကသိတဲ့ဉာဏ်ကဉာဏ်နောက်ကြတယ်။ကိုယ်ခန္ဓာအစဉ်ကဖြစ်ပြီးပြည့်နေတယ်။ကျွဲ့ဉာဏ်ဆိုတာလည်းကိုယ်ပဲ။အဲ့တော့ဖြစ်ပြီးပြည့်နေတဲ့ကိုယ်ခန္ဓာအစဉ်ကြားထဲမှာလိုက်ပြီးသိမိနေရမယ်ပြောတာ။အဲ့သိတဲ့ဉာဏ်လေးနဲ့အသက်ရှင်ရမယ်။ဉာဏ်လေးဝင်လာတယ်ဆိုတော့ကိုယ်နှလုံးသားမှာဆရာကိန်းလာတာပဲ။ဒီအပြက်ကိုသိတဲ့ဉာဏ်လေးအတ္တဉာဏ်လုံးကတစ်ခါမှမမြင်ဘူးတဲ့အမြင်မှာသူများသိတာကကိုယ်ကမြင်တာ။သူများစိတ်မသိကြတာကိုယ်ကမြင်တာ။ကိုယ်စိတ်မရှိတာကိုယ်ကမမြင်ဘူး။အခုပြစ္ဆုတ်ပံပေါ်လာတဲ့စိတ်ကမရှိမှုကိုသိရမှာအခုပြစ္ဆုတ်ပံပေါ်လာတဲ့ခန္ဓာ၅ပါးရဲ့မရှိမှုကိုသိရမှာအခုပြစ္ဆုတ်ပံပေါ်လာတဲ့သင်္ခါရတရားမရှိတာကိုသိရမှာသိရတဲ့သင်္ခါရတရားပဲအချို့ကသင်္ခါရတရားရှိနေတဲ့အချိန်မှာလေရှုတဲ့ဉာဏ်သင်္ခါရတရားပေါ်လို့မရဘူးရှုတဲ့ဉာဏ်နဲ့သင်္ခါရတရားရှုတဲ့ဉာဏ်ဆိုတာဥပဒနာဉာဏ်ဒါလည်းသင်္ခါရတရားလက်ရပုံဉာဏ်ပြစ္ဆုတ်ဝက္ခဏဉာဏ်တွေကမှသင်္ခါရတရားနိဗ္ဗာန်လွင်အားလုံးကသင်္ခါရတရားကြီးပဲဘာသူမှခိုင်ခံ့သိမြင်ရမရှိဘူးဖြစ်တဲ့ဆိုတဲ့ဟောပြက်ပြီးကိုကဒီရှုတဲ့ဉာဏ်လေးတွေကိုဥပဒနာဉာဏ်ကိုဆက်ပြက်တဲ့နယ်ပွားများနေရမှာတဉဏ်ပြီးတဉဏ်လိုက်ပြီးသိမြင်နေရမယ်။ဘာလဲပေါ်လာပေါ်လာပြက်ပြီးလို့သိလိုက်။ဘာကြွေးစိတ်မှမဝင်စေနဲ့စိတ်ကိုတရားအောင်မရောက်စေနဲ့။ကိုကနိဗ္ဗာန်သွားတဲ့မဂ်ရဟန်းပေါ်မှာကိုကရောက်နေတာပါ။ဒီဆုံးမှာနိဗ္ဗာန်ကိုနေဝင်လာဝင်ဖြေရှားတယ်လို့ပဲကျင်းနေကြကြမြင်နိုင်တဲ့လမ်းပေါ်မှာကိုယ်ကရှောက်နေတာပါ။ဘာမှတန်မြန်မရှိနဲ့။ဒီတန်မြန်တွေကနိဗ္ဗာန်ကိုမြင်လိုက်တဲ့ဆိုရင်လည်းလုံးဝပျောက်သွားလိမ့်မယ်။လုံးဝသေသွားလိမ့်မယ်။တန်မြန်လုံးကချမ်းသာစိတ်ဖြစ်တဲ့လက်ချမ်းသာကိုချမ်းသာနိဗ္ဗာန်ချမ်းသာကိုမမြင်ခဲ့လို့မြင်တာဒိဋ္ဌိနဲ့ဝိသိစိတ်သာမပြုတ်ခဲ့တာ။ဒီကံတော်ငါးကောင်းစာလို့ချင်နေတဲ့သက္ကာဒိဋ္ဌိနဲ့ဆရာတရားတန်ခါပေါ်မှာယုံမတန်မြန်ရှိတဲ့ဝိသိစိတ်သာသောတာပန်ဒီမှာအဲ့ဝိသိစိတ်သာပြုတ်တာ။အခုယုံရဲဆိုတာလေအပေါ်ယံလေးရှိပါလိမ့်မယ်။ဒါယုံသမီးယုံကိုကိုကိုယုံတော့ပဲရှိသေးတယ်။စိတ်စကားပေါ်လာ ਉ ဉာဏ်နဲ့သူးသူးဆိုင်ဆိုင်ရှိပါ။စိတ်ပြည့်ပြည့်နေတာပဲရှိတယ်။ချိန်တိုင်းချိန်တိုင်းပေါက်ပြန့်ပြည့်စည်နေတာပဲရှိတယ်။နောက်ကတလက်ဆက်ကြီးလိုက်ပြီးတော့မှသိမိနေရမယ်။ချိန်တိုင်းချိန်တိုင်းအသေးအစ်တွေပေါက်ပြန့်ပြည့်စည်နေတာပဲရှိတယ်။ဘာလို့လဲဆိုကြမရှိဘူး။ဘာလို့ဒီရကြမိမကြီးဆိုတာကပြောတော့ပြောတာပေါ့။ဘယ်အောင်ငါလို့ခေါ်တယ်အခုခန္ဓာလေးကဘာပြောလဲဉာဏ်နဲ့စောင့်ကြည့်ရင်ယောက်ျားလို့လည်းမပြောဘူးမိန်းမလို့လည်းမပြောဘူးဒုက္ခသင်္ခါရတရားအိဋ္ဌရောက်တယ်ဒါလည်းပြောတာပဲသဘောလေးတွေဖြစ်တဲ့သဘောလေးတွေဖြစ်တယ်အချိန်တိုင်းအချိန်တိုင်းအသေးအစ်စ်တွေပေါက်ပြန့်ပြည့်စည်နေတယ်ဒါလည်းဘာမှပြောကြမရှိဘူးတဏညာလုံးကခန္ဓာပြောတာကိုသတိပညာနဲ့မရှိခဲ့တဲ့အတွက်လူပြောသူပြောသူများပတ်သက်မှလမ်းဆုံးနေတာဒီရတာယောက်ျားပဲမိန်းမပဲဆိုလဲယုံလိုက်တာပဲဉာဏ်နဲ့မသိဘူးဉာဏ်မြင်မဟုတ်ဘူးယောက်ျားလေးမိန်းမကြီးဆိုတော့သူများဆွဲထားတဲ့ဆိုင်ဘုတ်ဘုသူဘဝဆိုတာလေသူများဆွဲထားတဲ့ဆိုင်ဘုတ်တကယ်ရှိတာမဟုတ်ဘူးဒါရီသမီးဆိုတာလေသူများဆွဲထားတဲ့ဆိုင်ဘုတ်ကိုယ်ကိုဆွဲထားတဲ့ဆိုင်ဘုတ်ဒီရှိတာဖြစ်ပြီးပြတဲ့သင်္ခါရတရားပဲရှိတယ်အကျိုးပြောလို့ပဲထားမဆွဲဖို့အရေးကြီးတယ်အဲ့ဒီဘောက်ကိုကိုယ်ကဖြစ်တယ်ဆိုတာဒီမရှိတာတွေကိုမရှိလို့နေလို့ပြောလဲပြောတယ်ဆွဲလဲဆွဲတယ်ဖြစ်ပြီးပြနေတာပဲရှိတယ်။သ
ထောက်ပံ့နိုင်တဲ့စိတ်မှဆွဲပြုတ်နေတယ်ပြောတာတော့အဖြစ်မရှိဘူးစိညာဆိုတာသမုဒိတ္တဆိုတာခေါ်ဝေါ်သတ်မှတ်ထားတာပြောလို့ရအောင်လို့ဘုမုအာလုံးယုံတယ်လေခန္ဓာ၅ပါးပဲဆိုရင်လောကကြီးမှာဘယ်လိုဆက်ဆံလို့ရအောင်ကုလည်းခန္ဓာ၅ပါးကုလည်းခန္ဓာ၅ပါးအမှန်တရားတော့ခန္ဓာ၅ပါးကြီးပဲဒါနဲ့ခေါ်လို့ပြောလို့ရအောင်ကြတော့ဓမ္မိပါးခေါ်ရတာတကယ်ရှိတာဟုတ်ဒီသမုဒိသစ္စာပုံမှန်လို့တဲ့အခါကျတော့ဒီပရမတ္တသစ္စာကိုွယ်သွားတာ။တဏှာရောဒီပြင်းပြအောင်ပါပဲနေလာခဲ့တဲ့အခါကျတော့တကယ်ရှိတဲ့ခန္ဓာကိုမြင်မရောက်တော့ဘူး။အဲကြောင့်ဖျားဆူဆူဒီမန်တရားကိုပြန်ပြီးတော့ဖော်ထုတ်ပေးရတာပါ။ဒီခန္ဓာဒုက္ခသစ္စာဒုက္ခသစ္စာဆိုတာဆက်ဆုပ်စရာအဆုံးမကျတာအမှန်။ဒါကိုယ့်ရဲ့အရေးရှင်းတဲ့ဒီပပေးထားတဲ့နာမည်တွေကမမှန်ဘူး။ဒီလိုဆိုတာကိုသားကိုသမီးအထင်မှားနဲ့ကိုယ်ချစ်ချင်လို့တနာရဲဆွဲရတဲ့ဆိုင်မို့နာမည်ရောမြူးမြူးသတ်မှတ်ချက်သတ်မှတ်လိမ့်မယ်ဒီနာမည်အသွားကအမှန်ပုတ်ပါဘူးဒုက္ခသစ္စာဆိုတာဘယ်ခန္ဓာပဲဖြစ်ဖြစ်ဘယ်လိုနာမည်ပဲရှိသည်ဖြစ်စေအာလူမျိုးပဲဖြစ်စေကြီးငယ်ကြီးဖြစ်စေသတ္တဝါတွေအားလုံးခန္ဓာမိုင်ဒုက္ခသစ္စာပဲဒုက္ခသစ္စာဆိုတဲ့ဆက်ဆုပ်စရာအဆုံးမကျစရာအမှန်ပဲသာလေးစီတစ္ဆာဆိုတာဘယ်တော့မှမပြောင်းလဲတဲ့အမှန်တရားဘာလို့လို့ဘာလို့လဲစားနေလဲရှင်ပုံပေါ်မှာလဲထိုင်နေပြီဖြစ်စေဒီခန္ဓာအမှန်တရားတော့ဒုက္ခတစ္ဆာဖြစ်မသွားဘူးဒုက္ခတစ္ဆာပဲဆရာခန္ဓာလဲဒုက္ခတစ္ဆာပဲဆက်ဆုပ်စရာအသုံးမကျစရာအမှန်ဘာလို့ပန်းပန်းနိုင်နိုင်သိဖို့အရေးကြီးတယ်ကွာဒီရှိကြောက်ပြီးတော့မှမရှိတာကိုဉာဏ်ထဲမှာရောက်နေလို့မိစ္ဆာဉာဏ်နေဖြစ်နေလို့ဖြစ်ကြရင်မုန်းကြရင်ချောတာကြီးလာတာကြီးတည့်ရရှိတာကြီးမရှိတာကြီးသာရီယခန္ဓာအမှန်တရားကိုမသိလို့အမျိုးမျိုးဆွဲကြတဲ့ဆိုင်းဖို့ပါတကယ်ရှိတာတော့အချိန်တိုင်းအချိန်တိုင်းထောက်ပြန်ပြည့်စည်နေတယ်အတုပါရီအချိန်တိုင်းအချိန်တိုင်းယူစည်းကြနေတယ်ဒုက္ခတစ္စာဒုက္ခတစ္စာသဘောပဲပြောတာပဲဘယ်ခန္ဓာမှအတုပါရီယူစည်းနေတယ်မရှိဘူးဒါနဲ့ကိုကဒီမှန်တရားကိုလက်မခံရင်လို့ဒီအတုပါကိုပဲသူ့ဘာပြောင်းနေရှိနေပြင်နေရတာပေါ့အဲ့ဒါအမှန်တရားကိုမနစ်တက်လို့မမြန်လို့အတော်တော်မှသိတော့မှအမှန်တရားကိုအပေါင်းဝင်ကြတော့ဘုရားဝါဒကြီးမသုံးတော့ဘူး။အတိလောက်အသက်နဲ့လဲပြီးသိနေဆိုတာအမှန်တရားကိုလက်ခံနေသွားတာ။အတ္တမပုဒ်သူစဉ်တွေကတော့အမှန်တရားကိုမမြင်လို့ဘူး။အမှန်တရားကိုဖုံးဝဲနေတာပဲ။မရှိတာကိုရှိတယ်ပြင်နေတာပဲ။မရှိတာကိုပဲကြိုက်နေတာ။အတ္တဉာဏ်ကမဟုတ်တာကိုဟုတ်ဖြစ်နေတာ။မရှိတာကိုရှိဖြစ်နေတာ။ငါမဟုတ်တာကိုငါဖြစ်နေရတာ။ငါမဟုတ်တာကိုသားလို့ပြီးတော့မှရှင်သာယူရနေတာ။အဲ့မရှိတာကိုရှိလို့ရကိုကိုလဲသားနေတာအမှန်တရားကိုမမြန်လို့လို့ပေါ့အတန်တရားလုံးနဲ့အထင်မှားအမြင်မှားကြောင့်မလို့ကိုမပိုင်ကိုမဆိုင်တာ哦အသေးဝင်ပြီးတော့ကတိမ့်ပိုက်တဲ့ခိုးမှုကြောင့်မလို့ဘယ်လေးပါကိုင်ကိုရဖြစ်ရတာဒီခဏကြီးကိုလည်းကံစိတ်မှုဟာရကလှုပ်ထားတာစိတ်ဆိုတာလည်းအာယုံသွားရတိုက်ဆိုင်လို့ဖြတ်ကလေးဖြတ်ကလေးပေါ်တာဒါ ਉਹ ပဲကိုကနေပြီးတော့မှငါပဲငါစိတ်ပဲငါရုပ်ပဲဆိုပြီးအသေးဝင်ပြီးတော့မှတိမ့်ပိုက်လာခဲ့တာတဏှာလုံးကခုမှပြိဋ္ဌာငှက်နာကြီးကမပြောင်းခဲ့တဲ့အခါကျတော့ရောက်တဲ့ပေါ်မှာရတဲ့ခန္ဓာကိုသိစ္ဆာခန္ဓာဖြစ်တော့လေသိစ္ဆာခန္ဓာကိုငါလည်းငေါ့တာပဲဆိုပြီးသိဝင်သိမ့်ပိုက်တာပဲရဲကြတော့လည်းခုခန္ဓာလေးကိုအသေးဝင်ပြီးတော့မှသိမ့်ပိုက်တာပဲခန္ဓာမရှိရင်မနေတတ်ဘူးသုတ်ကံရမရှိရင်မနေတတ်ဘူးပေါင်းမဆုံးမလည်းမသိဘူးဘူးပွားရောက်တော့လေလက်ရှိကနာပင်ဘွားလေးကဘွားရောက်ပြီဆိုတော့ကိုယ့်ဘွားလေးကိုစိတ္တသာယာနဲ့တဏှာနဲ့ဥစဉ်တို့အမိဝင်ထဲမှာရှိပြင်းလာခဲ့တာပါအများဆုံးတဏှာနဲ့နေခဲ့တာလူမို့လို့ကိုယ်ခန္ဓာကိုယ်ခင်တာမဟုတ်ဘူးတတဝါတိုင်းတတဝါတိုင်းကိုယ်ခန္ဓာကိုယ်ခင်တာပဲရောက်ပြက်နေလဲပြက်လို့ခင်တာပဲတောင်းစားလဲတောင်းစားနေရရင်လည်းကိုယ်ခန္ဓာရောကိုယ်ခင်တွေ့နေတာပဲအဲ့တဏှာကိုဒုက္ခပေးနေတာခင်စရာမင်းစရာမဟုတ်ဘူးဉာဏ်ဉာဏ်လုံးလေးကြည့်ပါတဏှာဉာဏ်လုံးကဇုံလုံးကန်းဖြစ်နေလို့ပြားပေးတဲ့ဉာဏ်ဉာဏ်လုံးမရတဲ့အခါကျတော့တန်လာပြီးတဲ့မျက်လုံးတွေပဲ။ဘာမြင်လဲ၊သူမြင်လဲ၊သားမြင်လဲ၊သမီးမြင်လဲ၊ဒါပဲမြင်တာပဲ။အဓိကမျက်လုံးကြောင့်မို့လို့ပဲအပေလေးပါကိုယ်ရင်ကိုယ်ရဖြစ်ရပါတယ်။အခုခရီးဆိုတာကတဏ္ဍာရီအလုံးဘယ်ဆရာဝင်ဘယ်ဆေးသမားမှမကူနိုင်ခဲ့တဲ့ဒီကိလေသာအနာကိုကူတာပါ။အပေလေးပါကြမဲ့အနာကိုကူပေးတာပါ။ဒီလက်ကြီးတဲ့ဆေးသမားတော့မရှိဘူး။စိတ်ထုတ်ကအနာမပြောနဲ့။တဏ္ဍာရီအနာကိုပါကူတာ။တဏ္ဍာရီအလုံးဆန်းလာမဲ့နန်းကိုခင်းပေးတာ။ကိုယ်ကကျွတ်ကျွတ်သားသားလျှောက်ပါဒီနမောမှာကွာအခါမှတိတိကျကျမလျှောက်ခဲ့တဲ့အတွက်ကိုယ်ပဲလေးပါးကရှင်းရှင်းပွင့်နေတာပဲ။ဘာတည်တော့ပဲသွားစရာမရှိဘူးဆိုတာမျိုးဘာမှမသိဘူး။ငါတန်ရာခီးတဲ့တော့စိတ်သာပြီ။ဒီရှင်လုံးနေကိစ္စမရှိဘူး။ တင်ဉာဏ်နဲ့သိကိစ္စမရှိဘူးဆိုတဲ့အသိဉာဏ်မျိုးမတောင့်မတမကြောက်မကြနဲ့ဘာမှဘူးမဆိုင်ပဲနဲ့ဘူးမကြောက်ရွံ့စရာမလိုပဲနဲ့ဒီလိုနေရတဲ့ခန္ဓာမျိုးကိုတခါမှမရခဲ့ဘူးဆိုတာကိုယ်ကိုရတာတဲ့ခန္ဓာကိုငါငေါ့စားဖြစ်နေတာကိုဒီဖြစ်မှမပြုတ်တဲ့အခါကျတော့ဉာဏ်ဆိုးရင်ရတာပဲမသိတဲ့ဝိဇ္ဇာရှင်ဆိုးရင်မှထိတ်လန့်မှုမျက်ရည်ကြီးငယ်ချမှုဘူးကန်စင်းရမှုဒါတွေကကိုယ့်အဖို့ရည်လေမသိလို့ပြတဲ့ကိစ္စစေတိုင်းစေတိုင်းသိနေရမယ်ခတိပြနေတာပဲရှိတယ်ဘောက်ကွာစေတိုင်းစေတိုင်းသိနေနေဖို့ကြိုးစားပိုင်ပိုင်တယ်တယ်သိဖို့ကြိုးစားအပြက်ကလွှဲဘာမှမရှိဘူးဘုရားအားကြောင့်မလို့စိတ်စိတ်တိတ်ယုံနိဗ္ဗာန်လည်းရှိတယ်ပရမတ္ထတရား၄ပါးဒါလွှဲဘာမှမရှိဘူးစိတ်စိတ်တိတ်ယုံကခန္ဓာ၅ပါးဒုက္ခသစ္စာနိဗ္ဗာန်ဆိုတာအတ္တတဒုက္ခသစ္စာဒါလွှဲသုံးသက်တဘုံမှာဘလောက်ပဲရှင်ဝန်ကြီးဖြစ်စေဘလောက်ပဲသတ္တဝါကြီးများပြားကြီးဖြစ်စေဒါလွှဲဘာမှမရှိဘူးလို့ဟောခဲ့တာပါသောပန်ပိုင်းနိုင်နိုင်သိဖို့ရည်ကြီးတယ်ကျန်တာမသိသေးသမရှိကျန်တာသိလို့ကိုယ့်အတဲဒီပါဒကသိမှာမဟုတ်ဘူးဒီသိဉာဏ်မှာကိုယ့်အတဲဒီပါဒကသိပြီးမှာကိုယ်ခန္ဓာထဲမှာမှွေနိုင်တော့မှွေပြီးတော့မှရှားပြီးတော့မှဒီခန္ဓာဒုက္ခသစ္စာပဲဖြစ်ပြီးပြည့်နေတာလို့ရင်ဘာတစ်ခုမှကောင်းတာမရှိဘူးဆိုတာကိုပန်ပိုင်းနိုင်နိုင်ဆုံးဖြတ်ချက်ချနိုင်ဖို့ရည်ကြီးတယ်ငါမို့သူမို့ဖြစ်ပြီးပြည့်တဲ့ဒုက္ခသစ္စာတော့ဟုတ်တယ်ဆိုတာတန်တရားမရှိအောင်ယုံကြည်ဖို့ရည်ကြီးတယ်ဘယ်သူကဘာပဲပြောနေဖြစ်ဖြစ်မယုံကြည်ပဲနဲ့ဒီကနေ့ဒုက္ခသစ္စာပဲဒုက္ခလွဲဘာမှမရှိဘူးဒုက္ခပြစ်ဒုက္ခပြက်ကလွဲရင်ဘာမှမရှိဘူးဆိုတာကိုပိုင်ပိုင်နိုင်နိုင်သုံးပြည့်ချက်ချနိုင်ဖို့ပဲအရေးကြီးတယ်အဲ့လိုသုံးပြည့်ချက်ချနိုင်ဖို့ဆိုတာလေအခုပေါ်လာတော့အခုမြင်လိုက်ပါကိုဉာဏ်လေးနဲ့ကိုကိုအခုလိုခန္ဓာပေါက်ပြက်ပြက်ပြီးမှုမြင်မှများမှတူးလို့လို့ချတဲ့သုံးပြည့်ချက်ကိုပြောတာကိုကပိုင်ပိုင်နိုင်နိုင်သုံးပြည့်ချက်ချနိုင်သွားလိမ့်မယ်အများချတိုင်းတဲ့သုံးပြည့်ချက်ကိုပြောတာမဟုတ်ဘူးကျောင်းကိုကိုညာနဲ့မှမြေမှာများလာတဲ့အခါကျမှဖြစ်ပြီးပြည့်နေတယ်ပေါ်ပြီးကြောက်နေတယ်မွေးပြီးသေနေတယ်ဒါဆိုရင်ခြေတက်တွေခေါင်းတွေလည်းမတွေ့ဘူးဖြစ်ပြီးပြည့်နေရပဲခန္ဓာကိုယ်လုံးကအပြက်ကလွဲရင်ဘာမှမရှိဘူးသင်္ခါရတရားအနိစ္စရောက်နေတာလွဲရင်ဘာမှမရှိဘူးဆိုတာကိုကိုညာနဲ့မှရှင်းရှင်းလင်းလင်းယုံကြည်သွားဖို့ပဲအရေးကြီးပါတယ်လူယုံကြည်ဖို့ဆိုရလဲကွာသတိပညာနဲ့စောင့်ကြည့်နေမှမြေမှာများလာတဲ့အခါကျတော့ဘယ်သူမှမယုံပါတော့လို့လေညာကနားမထောင်တော့ဘူး။ညာဘက်ကလမ်းဆုံးတဲ့ဘေးကလွတ်ပါလိမ့်မယ်။တန်တရားလုံးကတော့ကိုယ်ကကိုယ်ခန္ဓာထဲမှာပန်းပန်းနေနေအခုလိုတည်ထားတဲ့အသိဉာဏ်မျိုးကဘာတစ်ခုမှမရှိခဲ့ဘူး။ညာပြောလို့သိတဲ့အသိတွေကြီးပဲ။ပြင်းရသိရကြီးပဲ။ပရမသိလို့မရှိခဲ့ဘူး။အခုလိုပန်းပန်းနေနေသိတဲ့အသိဉာဏ်မရှိတဲ့အခါကျတော့အမြဲတမ်းစိတ်ကတုံ့လောက်တာလေ။ဘယ်လောက်မလဲ။ကိုယ်တို့မျိုးတော်ကြတမျိုးအခုတမျိုးစိတ်သားမသိခြင်းဘူး။အချိန်လေးလိုက်ပြီးတော့မှကြည့်ပြီးတော့မှဒီရင်ကြည့်ကြရတာနဲ့အမျိုးမျိုးပြောင်းလဲနေရအကူအမှန်တရားဆိုတာဘာမှန်းဆိုတာပန်းပန်းနေနေမသိတဲ့အခါကျတော့သီလလည်းမလုံဘူးသမာဓိရဲ့ပညာအခုလိုခန္ဓာရဲ့ပေါက်ပြန်ပြက်စီးမှုကိုသမာဓိပညာနဲ့စောင့်ကြည့်တဲ့အခါကျတော့ယုံနာအပေါ်မှာဒုက္ခသစ္စာအပေါ်မှာသမာဓိပညာမရှိတဲ့အခါကျတော့သီလလည်းမလုံဘူးသီလဆိုတာအခုလိုသမာဓိပညာနဲ့တွဲပြီးတော့မှထိန်းတဲ့သီလကမှအခုလက်ကငါးပါးနဲ့တွဲထိန်းတဲ့သီလဒါတော့ထိန်းလို့လုံတာပဲလက်ကြီးစပါးပြေးသွားတဲ့သီလကြတော့ဒါကြတော့မငိမ့်မငိုင်ကြောက်တာတိုင်းလိုပဲခိုင်မြဲသွားပြီဒီသီလကိုပြတ်မခံတော့ဘူးကိုယ်စိတ်ထဲမှာမလွဲတာလို့ကျุလို့တဲ့ပုံမျိုးဖြစ်နေတော့မှစေတနာတော့မပါတော့ဘူးလောကီဆိုတော့အင်မတန်ရှုပ်တဲ့အခါကြတော့ဘာမှမတမ်းပြောခြင်းမင်းပဲလဲပြောတယ်လို့ဖြစ်သွားတာမျိုးပြောတယ်လို့ယူဆသွားတာမျိုးတော့ဖြစ်နိုင်တာပေါ့ကိုယ်စိတ်ကစေတနာမပါတာပြောတာပါအကွာသီလမရှိတဲ့လူကြတော့ဘုရားကိုကိုယ်စိတ်ထဲကလုံလုံလာလာကိုပြောခြင်းနေလားလီနာဘာပြည့်ရှိရဲ့ရှင်နေတာပဲစိတ်ကိုတခြားအောင်မရောက်သေးနဲ့တွေးစိတ်တွေမဝင်သေးနဲ့ကိုယ့်ရဲ့စိတ်ကိုမနေနာလေးလှုပ်ပေးထားပါဒါတဲ့ချိန်လေးကိုအလဲသုံးစားမလုပ်နဲ့ကိုယ်ကဖျားခင်းနေခဲ့တဲ့ရေသိချိန်နဲ့ကဘာတသိပါဏီဖြစ်ပြီးမှခင်းနေခဲ့တဲ့နိဗ္ဗာန်သွားတဲ့နေကင်းတော့ကိုယ်ကရောက်နေတာဒီချိန်လေးကိုလွဲသုံးစားမလုပ်နဲ့ကျန်တဲ့ကိုယ်လောကီမှာလှုပ်တာတွေကဒါပဲလှုပ်ပြီးဖြစ်သေးဘလောက်ပဲလှုပ်ပြီးဖြစ်သေးယာယီပဲကိုရရှိနေအခုမေတ္တာပို့ကြတာနိဗ္ဗာန်ချမ်းသာတဲ့ဆက်ဘာမှပြောပါလောက်တာမဟုတ်ဘူး။ဘုရားတရားတော်ကဝိရိယကောင်းကောင်းနဲ့လုပ်ခဲ့သေးတာပဲ။ဒီအောင်ကြတော့ဝိရိယမလျှော့နဲ့လျှော့လိုက်ရင်ကိုယ်ပဲဒုက္ခရောက်မယ်။လမ်းတော်ကိုလျှောက်တဲ့အချိန်မှာကိုယ်ဝိရိယအင်မတန်အရေးကြီးတယ်။ဝိရိယအားကောင်းလေလေကိုယ်ချမ်းသာကိုမြန်မြန်ရလေလေပဲ။လမ်းမကိုလျှောက်တဲ့အခါကျတော့ဒီလမ်းလွယ်ရင်တခြားလမ်းတွေလျှောက်တဲ့အခါကျတော့ဝိရိယအားကောင်းလေလေကိုယ်တန်နေရာမှာပြန်ပြီးခံရမယ့်ဒုက္ခရှိနေပြီပဲ။ကတနာဥပဒံကျန်တဲ့လုပ်တဲ့လက်ဒုက္ခိလုပ်ပြီဆိုတာတနာနဲ့လုပ်တာပို့ပြီးတော့မှပြင်းပြင်းထန်ထန်လုပ်လေတနာအားရှိနေလေအဲ့တနာအားရှိနေလေ အပေလေးပါးမှာခံရတဲ့ဒုက္ခကြီးနေပြီပဲလောလောဆယ်တော့သင်္ဘောကြောကြောင့်မရဘူးမပြောပါဘူးယုံထုပစ္စည်းမပိုင်ဆိုင်ဘူးမပြောပါဘူးတဏှာမှာခံရတဲ့ဒုက္ခကိုပြောပါတယ်အခုရှုရဲဆိုတာဒီသနာကိုတတ်နေတာဒီလမ်းတစ်ခုပဲဒီလုံးတစ်ခုပဲကိလေသာကိုတတ်ပြီးတော့မှပွားတဲ့လမ်းပါပဲကျန်တာတွေကဘာတွေလဲလုပ်ပြီးဖြစ်တယ်သမထအားထုတ်တာတော့မှကိုယ်ခန္ဓာကိုယ်ခင်ွယ်တဲ့သနာနဲ့ပဲဒိဋ္ဌိကမပြုတ်ဘူးမဒီလမ်းတစ်ခုပဲကိုယ်မလျှောက်ဘူးတဲ့လမ်းမှာကိုယ်ကိလေသာကိုတတ်ပြီးတော့မှကိုယ်နိဗ္ဗာန်ကိုကိုယ်ပိုင်ဆိုင်ရမှာကိုယ်ကြောင့်ကိုယ်ပိုင်ပိုင်နိုင်နိုင်သိမှဒုညာလက်ဆက်နန်းဆုံးနဲ့ပြီးသိနိုင်မယ်အတန်တရာလုံးကကိုယ့်ကိုယ်ကိုဘာမှမသိတဲ့အခါကျတော့ဒုညာကိုလိုပြောလဲယုံလိုက်တာပဲဒီလိုပြောလဲယုံလိုက်တာကိုလိုမြောက်လဲမြောက်တတ်သွားတာပဲကိုလိုငြိမ်းချလိုက်တော့လဲအုံကျသွားတာပဲမြင်တဲ့ဒုညာလက်ဆက်နန်းဆုံးနေခဲ့တာဒုညာလက်ဆက်နဲ့ကိုယ့်ရဲ့ဘဝကိုကြီးစားရတဲ့ဘဝအဲ့ဒီအဖြစ်တော့သိုးတာမရှိဘူးဘဝကုန်ဖြစ်နေတာကိုယ်လည်းဝါကုန်၊သူများလည်းဝါကုန်ပဲ။သူများလည်းကိုယ်ပဇက်နဲ့သူ့ရဲ့ဘဝကိုကြီးစောက်တယ်။ကိုယ်လည်းသူများပဇက်နဲ့ကိုယ့်ရဲ့ဘဝကိုကြီးစောက်တယ်။သူများရဲ့ခြင်းခြင်းချက်တွေ၊ယူဆချက်တွေနဲ့ကိုယ့်ရဲ့ဘဝကိုကြီးစောက်တယ်။အတ္တတရားတော့ဝါကုန်ကြီးပဲ။ကိုယ်သူကြီးသူ့ကိုယ်ကြီးပြောမှအကျန်လန်းအကောင်းစိတ်ချမ်းသာစိတ်ကိုမသိတဲ့အခါကျတော့သူများချင်းကြီးအားကြတာနဲ့ပဲ။ဒါနဲ့လည်းဟုတ်ပြီချင်းပြောမှယောဂီလူတွေကိုယ်ကောင်းလို့တရားကောင်းလို့ရှောက်လို့နေတာပါအခုတရားရှိမှတဲ့ဆိုတော့ကိုယ်ခန္ဓာထဲမှာရှိတာကိုကိုယ်ဉာဏ်နဲ့ကိုယ်ပိုင်ပိုင်တိုင်းတိုင်းသိဖို့အရေးကြီးတယ်။မြင်မှများလာတဲ့အခါကျရင်ပိုင်ပိုင်တိုင်းတိုင်းသိလာတာပဲ။ခန္ဓာဖြစ်ဖြစ်ပြတဲ့ဒုက္ခသစ္စာဆိုတာဘယ်တော့မှမပြောင်းလဲတဲ့အမှန်တရား။ဒီမှန်တရားကိုပိုင်ပိုင်တိုင်းတိုင်းသိုံလေးနဲ့မှဒီလိုပိုင်ပိုင်တိုင်းတိုင်းတစ်ခါသိသွားတယ်ဆိုရင်ပဲဝါကုန်းဘဝတော့လွတ်ပြီ။ဘုမို့တော့ဘာပဲလုပ်ပြီးဖြစ်စေကိုလူကြည့်ရတာနဲ့ကိုကြည့်ရတာနဲ့ဟိုငယ်ရတာနဲ့ဒီငယ်ရတာနဲ့ကိုလုံးဝမဲ့လုံးကမလုံးနိုင်ဘူး။ဒီဟာဘလို့ချင်းမသိုးရတာနဲ့ကိုကိုကိုဘာမှမဟုတ်ဘူးဆိုတာမသိတဲ့အခါကျတော့သူများကလည်းဟုတ်တယ်ထင်နေတာကိုကိုကိုဟုတ်တယ်ထင်နေလို့သူများကလည်းဟုတ်တယ်ထင်ပြီးတော့မှသူများရှင်ရှင်ချက်တွေယူဆချက်တွေကိုအလေးထားနေတာသူများပတ်သက်မှလမ်းဆုံးနေတာကိုကြောင့်ကိုပိုင်ပိုင်နဲ့သိဖို့ပဲအရေးကြီးတယ်ကိုဘာမှမဟုတ်တာဘူးဘာမှမဟုတ်လို့ပိုင်ပိုင်နဲ့သိဖို့အရေးကြီးတယ်ဒီသိဉာဏ်မှာကိုစိတ်ကိုမတုံ့မလုံကြောက်တိုင်းဖြစ်နိုင်ပါလိမ့်မယ်ဒါမှချမ်းသာစိတ်ဖြစ်မှာပေါ့ငြိမ်းချမ်းသာချမ်းသာမှာပေါ့မတုံ့လုံမှချမ်းသာမှာပေါ့သူများပါဇက်ဆိုတာအမြဲတမ်းကြောင်းနေနေတာသူများစိတ်ဆိုတာအမြဲတမ်းကြောင်းနေနေတာပဲသူများပါဇက်ကလည်းစိတ်ကကြောင်းနေတဲ့ခါကျသူများပါဇက်ကလည်းအခုကောင်းပြောရောမယ်အခုဆိုပြောရောမယ်ဒါနဲ့ပဲသတ္တန်တရားလုံးကိုယ့်ဘဝကိုတည်ဆောက်ခဲ့ပြီးပါပြီအခုချိန်မှာတော့ကိုယ်ဉာဏ်နဲ့ကိုယ့်ဘဝကိုကိုယ်တည်ဆောက်ပါဒီကနာဒုက္ခသစ္စာဖြစ်ပြီးဖြစ်တဲ့ဒုက္ခသစ္စာဘာမို့သူမို့ယောက်ျားမို့မိန်းမမို့ဒါပဲရှိရဲဆိုတာပိုင်ပိုင်ဆိုင်ဆိုင်သိဖို့ပဲအရေးကြီးတယ်ကျန်တာဘာမှအရေးမကြီးဘူးကိုယ်ကယ်မဲ့ယူနေတဲ့ကဒီကနာဒုက္ခသစ္စာဆိုတာပိုင်ပိုင်နိုင်နိုင်သိတဲ့အသိတစ်ခုပဲရှိပါတယ်။ဆရာနာဘယ်ဟာမှလာပြီးပူမှယူမှာမဟုတ်ဘူး။ဒီကံလေးကြတော့ရှင်ရှင်ငွေတွေဘလောက်ပဲပုံပြီးတော့မှရှင်ရှင်ကိုလက်ထိုးလို့မရဘူး။အပေလေးကမသွားရသေးတယ်ဆိုပြီးလက်ထိုးလို့မရဘူး။ကိုကကိုလှုပ်ထားခဲ့တဲ့ကြံအတိုင်းကိုသွားမှာ။မကောင်းတဲ့ကြံများရင်မကောင်းတဲ့ဘဝကိုသွားမယ်။ကောင်းတဲ့ကြံလေးများပြီပဲလေဒီကံလေးကြမှာမကောင်းတဲ့ကြံလေးတစ်ခုကဝင်ကြီးချိုးပေးသွားရင်အပေလေးကသွားမယ်။ဒီကံလေးကိုနိုင်တာဒီသိဉာဏ်ပဲရှိတယ်။ဘုရားမပြေတော့အပေလေးပါးကျလွတ်တယ်ဆိုတာလေတပွားတပွားပါပဲ။အမြဲတမ်းတော့ဘယ်တော့မှမလွတ်ဘူး။အခုကိုသိတဲ့သိဉာဏ်မှတဏှာမှာအပေလေးပါးကျသွားသူလို့တော့မကြောက်ဘူး။ဒီခန္ဓာကိုငါလို့မထင်တော့ဘူးဆိုရင်အပေလေးပါးကျခြင်းလို့တော့မကြောက်ဘူး။ဒီကံนี่ဘယ်သူပဲသုံးချသုံးချဒီကံนี่ရမှာကိုဘေးနာမှာဘယ်တော့ပဲစိတ်မကောင်းစရာကြီးဖြစ်အောင်လာပြီးပြောနေပြီဖြစ်သေးဘယ်လိုပဲသူများတက်ဖြတ်လို့အသေးဆုံးရဲ့တရားကြီးဖြစ်သေးဘာပါဥပွဲရည်တဲ့ကြလို့ပဲကိုယ်ကြံပေးတဲ့သူရဲ့ခန္ဓာကိုယ်အပုပ်သွေးရတော့ကြောင်မြုပ်သွားနိုင်ပါဘူး။နေကြီးမှမြုပ်သွားမှာပေါ့။ခွေးတွေကဓာရီရဲ့အစာကြီးဖြစ်ရမှာပေါ့။ဒါပေမဲ့ဒီကိုယ်ကိုယ်မှာဒီခန္ဓာအမှန်တရားသိတဲ့ဉာဏ်ကသုခတိနဲ့နိဗ္ဗာန်ကိုပဲစောင့်တယ်။ဒီခန္ဓာကိုဘာမို့ဖြစ်ပြီးပြတဲ့ဒုက္ခသစ္စာတာဟုတ်တယ်။ဒီခန္ဓာကဒုက္ခသစ္စာပဲ။ဘာလည်းမဟုတ်ဘူး၊သူလည်းမဟုတ်ဘူး။ဒါကိုသိတဲ့ဉာဏ်ကတော့သုခတိနဲ့နိဗ္ဗာန်ကိုပဲစောင့်တယ်။ဒီဉာဏ်လေးကကိုယ်ပိုင်ရတာလို့ပဲ။ဘာမှအပေလေးပါမကြောက်တော့သတ္တဉာဏ်လုံးကတော့ဘာပဲသူပဲသားပဲသမီးပဲဒီမဟုတ်တဲ့အသိဉာဏ်ကြီးပဲဟောရတာတဲ့အခါကျတော့အဲ့ဉာဏ်လည်းကိုယ်အပေလေးပါဆွဲတိုက်တာအတူအကြောင်းနဲ့သူ့အကျိုးပဲသတ္တဉာဏ်လုံးအာကိုမားလာခဲ့တာတော့ပြေးကြပါရဲ့ဉာဏ်ဉာဏ်လုံးကမ်းပြီးတော့မှဇုံလုံးကမ်းဖြစ်ပြီးတော့မှသတ္တဉာဏ်လုံးဆွဲပြီးဆွဲရဆွဲလာခဲ့တာတော့ပြေးကြပါရဲ့အခုဒီချိန်မှာဒီဆွဲကိုဖြုတ်တာပါကိုယ်ဉာဏ်နဲ့ကိုယ်ဖြုတ်အောင်ပါဒီဆွဲကဘယ်တော့မှလာပြီးဆွဲပြီးထားတာမဟုတ်ဘူးဘယ်တော့မှဖန်ဆင်းထားတဲ့ဆွဲမဟုတ်ဘူး ကောက်ကိုညံညံလုံးကမ်းနေလို့ဒုံလုံးလမ်းဖြစ်ပြီးဆဲပြီးဆဲရဆွဲတဲ့အဆွဲအဲကြောင့်မလို့ဒီဆဲကိုသစ္စာမသိလို့ဖြစ်ရတဲ့ဒီဆဲကိုဒီသစ္စာသိတဲ့ဝိဇ္ဇာညံတဲ့ရှင်မုံးပြရလိမ့်မယ်သစ္စာမသိလို့ဖြစ်ရတဲ့ဒီဆွဲကိုဒီသစ္စာသိတဲ့ဝိဇ္ဇာညံတဲ့ရှင်မုံးပြရလိမ့်မယ်